Welcome to the Voice of America in Burmese.
Taya chamne de minglam na khem chi ba de toda chimang mya. VOA American Taya 2023 khu ne September 15 ye snin mane khin season ne go. American Piao su Washington DC myo lo ga ni light meter 24 50 de pye. Yauk tan phit ne ba VOA Facebook YouTube ne website sa myan na ni ga ni dai yai thau lwet ni ba bi khmyar. ကျွန်တော်ကညဉ့်ညဤပါဒီကနေ့မနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုငင်းချမ်းရင်းနဲ့ပဲအတူပြောပြပေးမှာပါမြမအရေးကိုအာရှန်အဖွဲ့ကြီးကနေမပြတ်အကူအညီပေးဖို့အတွက်ဥရောပပါလီမန်ကနေတောင်းဆိုလိုက်ပါတယ်ဘယ်လာရုစ်နိုင်ငံမှာမြမစစ်ကောင်စီကောင်စစ်ရုံးကိုစပြီးတော့ဖွင့်လှစ်လိုက်ပါပြီအန်ရဲကြားကနေမြမမြေရှားထုတ်လုပ်မှုအခြေအနေနဲ့ပတ်သက်ပြီးတော့Global Witness အဖွဲ့ကြီးကအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအလုတ်သမားတွေအတွက်အချိုးမြတ်ကိုမျက်မျက်တက်တာခွဲဝေပေးဖို့ American သမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုငင်းချမ်းရေး
။ဟုတ်ကဲ့ကျေးဇူးပါများ။တခါစစ်တပ်ရဲ့လက်ရက်ကုန်းစာတင်ကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေတေဆုံးခဲ့ရတာတစ်နှစ်ပြည့်သွားပါပြီ
။နေကြောင်းနေလေရေတော့အခုချိန်ဒီသူကဟိုဘော6လောက်လုံးပေါ်ရအတန်ဒီပါးကြရင်လည်းသူကအလားတူဒီကောင်းလို့တော့စိတ်လေးသူကသူ့စိတ်ထဲမှာတော့စွတ်တန်ရတုံပေါ်ဒီလိုချက်ခတ်မှုတွေပါရ။ခါသာ
စိတ်တန်ရအပြည့်နဲ့ကြိုင်းခဲ့တဲ့ကိုတိုင်ကြုံတွေ့ခဲ့ရသူတွေအကြောင်းနဲ့သူတို့ရဲ့တောင်းဆိုချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိသလိုဒေါ်လာနဲ့ကုန်ဈေးနှုန်းမြင့်တက်လာတာကိုမထိန်ချုပ်နိုင်တဲ့အာဏာသိမ်းစစ်ကောင်စီဟာအဖမ်းဆီးတွေပဲစတိုက်လုပ်နေပြီးဒါတွေကမတည်ငြိမ်မှုတွေပိုဆိုးစေမလားစိုးရင်ချက်တွေရှိနေတာပေါ့သုံးသက်ချက်ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့သုတဆုံလင်အမေရိကန်တခွင်မျိုးသမီးနဲ့သိပ်ပံကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။ခုတော့စနေမနက်ခင်းထိတ်တဲရောက်သတင်းတွေကိုကျွန်တော်နဲ့အတူဒေါခင်မျိုးသက်ကအတူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Belarus နိုင်ငံခြားရေးဝန်ကြီး Sergey Elenas ဟာစက်တင်ဘာလ15ရက်တောက်ကြံနေမှာမြန်မာစစ်ကောင်စီဒုတိယဝန်ကြီးချုပ်ဦးတန်းဆွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ Belarus နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ရဲ့ပြောကြားချက်ကို Belarus အစိုးရရဲ့သတင်းဌာန BeltA မှာဖော်ပြထားပါတယ်ဒုတိယဝန်ကြီးချုပ်ဦးတန်းဆွေဟာဘယ်လာရုစ်နိုင်ငံမှာမြန်မာကောင်စစ်ဝင်ရုံဖွင့်ဖို့အတွက် Minsk မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်အခုလိုမြန်မာကောင်စစ်ဝင်ရုံဖွင့်လက်တာကိုဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးကနေကြိုဆိုလိုက်ပြီးမြန်မာတန်တမန်တွေရှိလာတဲ့အတွက်ဘယ်လာရုစ်ရဲ့ကုန်သွယ်ရေးစီးပွားရေးသိပ်ပံဆိုင်ရာနဲ့ပညာရေးကဏ္ဍတွေကိုမြန်မာမိတ်ဆွေတွေအနီးကပ်လေ့လာရမှာအထောက်အကူဖြစ်စေမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ဦးတန်းရှိဟာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ပါတယ်။ဆာဂီအဲလင်းနစ်ဟာဦးတန်းရှိတို့ဟာစီးပွားရေးသိပ်ပံနည်းပညာရေးနဲ့ယဉ်ကျေးမှုဆန်ရတွေမှာဘယ်လာရုစ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်မှုနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပြီးအထူးသဖြင့်ခင်မီစိုက်ပျိုးရေးဆန်ရမှာပူးပေါင်းဆောင်ရွက်ဖို့အတွက်အလေးထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆန်ရွက်ရေးခါဖူလုံရင်းနဲ့ပတ်သက်တဲ့အတွေ့အကြုံတွေနဲ့အောင်မြင်မှုတွေကိုBelarus ဘက်ကနေမျှဝေဖို့အသင့်ရှိပါတယ်လို့ Belarus ဘက်ကအလေးထားပြောကြားခဲ့ကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်ကမ္ဘာအရေးနဲ့ဒေတာအရေးကိစ္စတွေအပြင်နိုင်ငံတကာအဖွဲ့အစည်းတွေလိုက်နာရမယ်မူပေါင်းအတွင်းက Belarus နဲ့မြန်မာဆက်ဆံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြတယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်။ ASEAN အဖွဲ့အနေနဲ့အလှည့်ကျဥက္ကဋ္ဌရာထူးပြောင်းလဲသွားပေမဲ့မြန်မာပြည်သူတွေပေါ်ပံ့ပိုးကူညီမှုတွေဆက်ရှိဖို့နဲ့နိုင်ငံတကာအနေနဲ့မြမအရေးမေ့မဖြစ်ကြဖို့ဥရောပပါလီမန်ဒုတိယဥက္ကဋ္ဌဟေဒီဟောင်တယ်လာကစက်တင်ဘာ15ရက်နေ့မှာကြားရောက်တဲ့အပြည့်အစုံဆိုင်ရာဒီမိုကရေစီနေ့မှာတိုက်တွန်းလိုက်ပါတယ
် The international community should do much more and not forget Myanmar amidst other crises
နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကမ္ဘာအရေးကိစ္စတွေကြားမှာမြမနိုင်ငံကမေ့မဖြစ်ပဲမြမအရေးပို့ပြီးလှုပ်တင်ပါတယ်အာဆီယံကလည်းမြမပြည်သူလူထုအပေါ်ထောက်ခံမှုပုံမပြတ်တဖို့လိုပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးကိုအင်ဒိုနီးရှားကနေလာအိုကိုပြောင်းသွားရမှာလဲဒါကတစ်ဆက်ဆက်ရှိနေဖို့လိုပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းထူးတန်တမန်ထားရှိဖို့လဲလိုပါတယ်လို့ဥရောပပါလီမန်ဒုတိယဥက္ကဋ္ဌကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင့်ပတဲ့2023ခုနှစ်နိုင်ငံတကာဒီမိုကရေစီနေ့အခမ်းအနားကိုပေးပို့တဲ့တဝန်လွှာမှာထည့်သွင်းပြောခဲ့တာပါမြန်မာစစ်တပ်ကိုစစ်တမ်းရပြန်ပို့ရမှာဖြစ်ပြီးအနာဂတ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းမှာစစ်တပ်အတွက်နေရာမရှိသင့်ဘူးလို့ဥရောပပါလီမန်ဒီမိုကရက်ကပြောပါတယ်မြန်မာပြည်သူတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတက်တိုက်ပွဲဝင်ရမှာခံနိုင်ရည်ရှိကြောင်းပြသခဲ့ပြီးပြီလို့သူကဆိုပါတယ် တခါအာနာသိန်းစစ်တပ်ဟာအကန့်အသတ်မဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေပြီးဒါတွေအတွက်လည်းခုံရုံးတင်ဆက်ဆဲအရေးယူဖို့လိုတယ်လို့သူကပြောပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ရဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနဲ့ထုတ်ပြန်ကြေညာချက်မှာတော့ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီကိုကာဝယ်ဆောင်ရှောက်မြင့်တင်ဖို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကထပ်မံကတိကဝတ်ပြုကြောင်းအလေးပေးပြောခဲ့ပြီးဒီမိုကရေစီစံနှုန်းတွေကိုလက်ခံထားကလူသားအလုံးလူအခွင့်အရေးအပြည့်အဝလွတ်လပ်စွာကျင့်သုံးနိုင်မှုဒီမိုကရေစီအဖွဲ့အစည်းတွေအားကောင်းလာရေးဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ
်။ထိုင်းနိုင်ငံမှာတော့ထိုင်းရဲ့တောင်ပိုင်းမှာရှိတဲ့ဒေသတွေမှာအပြစ်ဒဏ်အကျခံခဲ့ရပြီးတော့အဲ့ဒီအချင်းထောင်တွေကနေပြန်ပြီးလူရဲစစ်လို့လွတ်လာတဲ့မြန်မာနိုင်ငံသားတရားကျော်ကိုထိုင်းအာဏာပိုင်တွေကစက်တင်ဘာလ13ရက်နေ့မှာရနောင်းမြို့ကနေကော့တောင်မြို့ကိုပြန်ပြီးပို့ခဲ့တယ်လို့ကော့တောင်မြို့ကပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေ့ပြောင်းအလို့သမားအရင်းအမြစ်စင်တာဖြစ်တဲ့MWRC တာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်။သူတို့ကို73ရက်နေ့ကပြန်ပို့ခဲ့တာဖြစ်ပြီးပြန်ပို့တဲ့ထဲမှာယောက်ျားကလေးက82ဦးပါပြီးတော့အမျိုးသမီးက29ဦးပါကြောင်းအားလုံးစုစုပေါင်းအယောက်တရာပြန်ပို့ခဲ့တာဖြစ်ကြောင်းပြောခဲ့ပါတယ်။ဘန်ကောက်ကအလုတ္တမတန်ရာရှိကတော့ကော့တောင်ကအာနာဘိုင်တွေကိုဆက်သွယ်ပြီးတော့မှအခုလိုပြန်ပြီးပို့တာလို့လည်းပြောပါတယ်။ဒီမှာတာဝန်ရှိသူတွေကကိုဗစ်ဆစ်ဆေးမှုတွေ၊ကျန်းမာရေးစောင့်ရှောက်မှုတွေလုပ်ပြီးပြီးတော့နိုင်ငံသားဖြစ်မှုကိုပါဆစ်ဆေးပြီးတာနဲ့သူတို့ကိုနေရက်ကိုပြန်ပို့ပေးလိုက်တာဖြစ်ပါတယ်။အခုနေရက်ကိုပြန်ပြီးအပို့ခံရသူတွေဟာထိုင်းနိုင်ငံတဲကိုတရားဝင်ခိုးဝင်မှုအပါအဝင်တခြားရာဇဝတ်ပြစ်မှုတွေနဲ့ဆူရတ်ထာနီ၊ရနောင်၊ဖူခက်၊တရတ်ချုံဖော်ခရိုင်တွေမှာပြစ်ဒဏ်ကျခံနေရသူတွေဖြစ်ပါတယ်။သူတို့ဟာလူရဲစေ့လာတဲ့သူတွေဖြစ်ပြီးတော့ရနောင်လူဝင်မှုကြီးကြပ်ရေးအချုပ်ကနေပြီးတော့နေရပြန်ဖို့စောင့်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေလည်းဖြစ်ပါတယ်။မကြာသေးခင်တုန်းကပဲထောင်နဲ့ချီတဲ့မြန်မာအချင်းသားတွေဟာသူတို့ကိုအမြန်ဆုံးနေရပြန်ပြီးပို့ပေးဖို့အတွက်လဝကအချုပ်မှာဆန္ဒပြတောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်
။ရှစ်တောင်ရှာတခွင်မှာမြေရှားဓာတ်သတ္ထုနဲ့တခြားရှားပါးတွင်းထွက်သတ္ထုတွေအကြီးအကျယ်ထုတ်ဖော်ထုတ်ယူမှုကြောင့်ဒေတာတွင်မြေယာနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းသမားတွေတဲ့အသက်အန္တရာယ်ကြုံရတာချိန်ချောက်ခံရတွေဖြစ်နေကြောင်းGlobal Witness အဖွဲ့ရဲ့စီရင်ခံစာတစ်ဆောင်ကထောက်ပြလိုက်ပါတယ်။စက်တင်ဘာ13ရက်နေ့ကထုတ်ပြန်တဲ့ Global Witness ရဲ့စီရင်ခံစာအရ2022ခုနှစ်အတွင်းကမ္ဘာတစ်လောအနည်းဆုံးမြေယာနဲ့သဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူအနည်းဆုံး189ဦးသေဆုံးခဲ့ကြောင်းနဲ့ဒါဟာတရချားမှာတယောက်နှုတ်အသက်ခံနေရတယ်လို့ဆိုပါတယ်။အခုသေဆုံးမှုမှတ်တမ်းသစ်တွေကြောင့်2012နဲ့2022ကြားမှာမြေကမ္ဘာကာဝေးလှုပ်ဆောင်သူတွေကသေဆုံးရသူက1910ဦးထိရှိလာခဲ့ပြီလို့ Global Witness ကပြောပါတယ်။ရှားပါတွင်းထွက်တွေကိုကမ္ဘာဈေးကွက်မှာလိုအပ်ချက်ကဒေသထဲမှာတည်ရောက်မှုရှိနေပြီးဒေသအနှံ့ကိုလိုနီခေတ်ကတည်ရန်စတာထုတ်ယူကြတယ်လို့ကြေကြေပြန့်ပြန့်နဲ့တူးဖို့ထုတ်ယူတာတွေဖြစ်စီလို့ Global Witness ကဆိုထားပေမဲ့ဘယ်ကဏ္ဍတွေကဘလို့တိုက်ခိုက်မှုတွေဖြစ်စေကြောင်းကိန်းဂဏန်းအသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့ဥပမာပေးရမှာတော့မြန်မာနိုင်ငံမှာဆိုရင်မြေရှားထုတ်တူးဖို့ထုတ်လို့ရောင်းချရေးဂွင်းဆက်တစ်ခုလုံးကကောင်းအောင်မွန်တရားနည်းလမ်းတစ်ချက်လှုပ်ဆောင်နေတာမဟုတ်ပဲတဘာဝပတ်ဝန်းကျင်ချိုးဖောက်မှုနဲ့အလုပ်သမားတွေပေါ်အမျက်ထုတ်မှုတွေဖြစ်ပေါ်စေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်သေစေလောက်တဲ့တိုက်ခိုက်မှုတွေအပြင်တဘာဝပတ်ဝန်းကျင်ကာဝယ်သူတွေအတန်တိတ်ဆိတ်ဖို့ဗျူဟာတစ်ခုအဖြစ်ရာဇဝတ်မှုစွဲချက်တွေနဲ့ဥပဒေကိုလက်နက်တဖွဲ့အသုံးချပြီးဖိနှိပ်နေတယ်လို့လည်းဆိုပါတယ်။ဒါကြောင့်ကမ္ဘာမြေကာဝယ်စောင့်ရှောက်သူတွေနဲ့ရာသီဥတုပြောင်းလဲရေးကိုတိုက်ဖျက်နေတဲ့သူတို့ရဲ့အခန်းကဏ္ဍကိုအသိမှတ်ပြုမြင့်တင်ပေးရေးအရှိန်အဟုန်မြင့်ဆောင်ရွက်ဖို့လေကဘာတွန်းကအစိုးရတွေကိုတိုက်တွန်းထားပါတယ်များ
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ New American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American Motor ကလုပ်ငန်းကြီး3ခုကအလုပ်သမား13,000ကျော်ဟာတောက်ကြနေမှာစုဝေးဆန္ဒပြကြပါတယ်။ဒီလိုစုဝေးဆန္ဒပြနေချိန်မှာပဲဒီကားလုပ်ငန်း3ခုကအခုနှစ်ပိုင်းအတွင်းမှာစံချိန်တင်ရတဲ့အကျိုးမြတ်တွေကိုမျက်မျက်တက်တာခွဲဝေပေးဖို့ American သမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ်။ကားဆိုင်ရာအလုပ်သမားများတက်မက UAW ကခေါင်းဆောင်နေတဲ့ကားလုပ်ငန်းကုမ္ပဏီကြီးတွေဖြစ်တဲ့ General Motor, Ford, Jeep နဲ့ Chrysler တို့ရဲ့ပင်မကုမ္ပဏီဖြစ်တဲ့Stellantis ကုမ္ပဏီတို့ကြားညှိနှိုင်းမှုတွေကြာသပတေးနေ့ညနေပိုင်းမှာပြည့်ပြည့်သွားခဲ့ခြင်းကစပြီးတော့ UAW ကနေဆန္ဒဆက်ပြီးတော့ပြခဲ့တာဖြစ်ပါတယ်။သ ဒါအမေရိကန်ကားလုပ်ငန်းမှာအဓိကကုမ္ပဏီကြီး၃ခုအတွက်အလုပ်သမားတွေပထမဆုံးအကြိမ်ဖြစ်နေတဲ့ကြိုင်တဲ့ဆန္ဒပြကြတာလည်းဖြစ်ပါတယ်။ကားဆိုင်ရုံတွေတရှိရာမီရှိဂန်အိုဟိုင်ယိုနဲ့မစ်ဇူရီပြည်နယ်တွေမှာအလုပ်သမားတွေတပိတ်မှောက်ကြတာဖြစ်ပါတယ်။သတင်းခွဲလောက်ရှိတဲ့ UWA တမကအဖွဲ့ဝင်အားလုံးကတပိတ်မှောက်တာတော့မဟုတ်ပါဘူး။ကုမ္ပဏီကားကုမ္ပဏီ၃ခုကအလုပ်သမားတွေဒါတပိတ်မှောက်ကြတာဖြစ်ပြီးအဓိကကတော့လောက်ခလာစာ36ရာခိုင်နှုန်းတိုးပေးဖို့အတွက်တမကဘက်ကတောင်းဆိုခဲ့တာပါ။Ford နဲ့ GM ကုမ္ပဏီတွေကတော့လင်းနှစ်ခွဲအတွင်းမှာပဲရာခိုင်နှုန်း20တိုးပေးမယ်လို့ပြောပါတယ်။ Stellantis ကတော့ 18.5 ရာခိုင်နှုန်းတိုးပေးမယ်လို့ပြောပါတယ်။ American သမ္မတ Biden ကတော့သူဟာတမကနဲ့ကုမ္ပဏီတွေကြားစတင်ညှိနှိုင်းချိန်ကလေးကအဆက်မပြတ်စောင့်ကြည့်နေတာဖြစ်ပြီးအလုပ်သမားတွေရဲ့ရပိုင်ခွင့်ကိုသူလေးစားပါကြောင်းနဲ့ဘယ်ဘက်ကမှတပိတ်မှောက်ချင်တဲ့ဆန္ဒမရှိတာတွေ့ရတဲ့အတွက်အပေးယူတဲ့တဲ့အထိညှိနှိုင်းကြဖို့ပြောကြားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းရမှာအကူအညီပေးဖို့လဲအလုပ်သမားယာယီအလုပ်သမားဝင်ကြီးဂျူလီဆူးနဲ့သမရအင်ဗျူအကြီးတန်းအကြံပေးဂျင်းစပါလင်တို့ကိုလည်းဒီထရိုက်မြို့ကိုဆစ်လွတ်ထားတယ်လို့လဲသမရကပြောပါတယ
်ကာယောကကြောင့်နိုင်ငံခြားခီးသွွားဧည့်သည်တွေကြက်စင်းခဲ့ပြီးနောက်မှာအခုခါထိုင်းနိုင်ငံကိုတရုတ်ခီးသွွားတွေအများပြပြန်လည်ဝင်ရောက်လာနေပြီမဲ့တစ်ဖက်မှာလည်းလိမ့်လည်လှည့်ပြားတဲ့ရာဆွေးမှုတွေတိုးလာနေပြီးဂျူးလွန်သူနဲ့လိမ့်လည်ခံရသူတားကောင်နှစ်ခုစလုံးကတရုတ်အမျိုးသားတွေဖြစ်နေလို့တိုင်းပြည်ရဲ့ပိုရိပ်ကြက်စင်းမာကိုထိုင်းအာဏာပိုင်တွေကစိုးရိမ်နေကြပါလေ။လိမ်လည်လှည့်ပြားမှုတွေကတရုတ်ခီးသွွားတွေကိုပိတ်မှတ်ထားပြီးကတ်ယောဂါလွန်ခီးသွွားလုပ်ငန်းကိုချိန်ချောက်နေတယ်လို့ထိုင်းနိုင်ငံခီးသွွားလာရေးအာဏာပိုင်အဖွဲ့ TAT က VOA ထိုင်းဌာနကိုပြောပါလေ။အရင်လကထိုင်းနိုင်ငံချောင်ပူရီ KI ချောင်ထီချန်ဖျားချောင်းကိုလာရောက်လည်ပတ်တဲ့တရုတ်ခီးသွွားတွေကိုဈေးအလွန်ကျွံဈေးပိုရောက်နေလို့ယူဆရတဲ့တရုတ်နိုင်ငံသား18ဦးကိုလိမ်လည်မှုနဲ့တရားစွဲထားကြောင်းထိုင်းရဲကသတင်းထုတ်ပြန်ပါလေ။လိန်လေရောင်းတဲ့ထဲမှာကရုတ်တရုတ်ခီးသွွားတွေကြားရေပန်းစားတဲ့အဆောင်လက်ဖွဲ့တွေနဲ့ကိုယ်ခွေယုံကြည်မှုဆိုင်ရာပစ္စည်းတွေပါပြီးဒါမျိုးတွေကအစ်စ်မှန်ဆိုရင်ဒေါ်လာထောင်ချီပေးရပါတယ်ဒီလိုပစ္စည်းတွေကိုအတုလုပ်ပြီးတခါဈေးကြီးတဲ့နှုံးနယ်ပဲလိန်လေရောင်းချတယ်လို့ဆိုပါတယ်လိန်လေရောင်းချမှုတွေက2023ခုနှစ်ပထမနှစ်ဝက်အတွင်းမှာဖြစ်ခဲ့ပြီးလူ20ကိုစွဲချက်တင်ရမှာတရုတ်နိုင်ငံသား18ဦးနဲ့ထိုင်း2ဦးပါဝင်ပါတယ်အလားတူလိန်လေလှည့်များမှုတွေကိုချောင်ပူရီကတခြားဖျားရှိကိုကြောင့်လေးကြောင်းမှလည်းစုံစမ်းစစ်ဆေးလျက်ရှိကြောင်းထိုင်းရက်တပ်ဖွဲ့က VOA ထိုင်းဌာနကိုပြောထားပါတယ်ခင
်ဗျလီဗျားနိုင်ငံမှာတော့မုန်တိုင်းနဲ့ရေလွှမ်းတဲ့ဒဏ်ကြောင့်တေဆွမ်းအသည်တွေကိုအ мян အစုလိုက်မြုပ်နှံမှုတွေမလုပ်ချဖို့အတွက်လူသားကာစာနာမှုအကူအညီပေးရေးအဖွဲ့ကြီး၃ဖွဲ့ဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့လာချန်းနေနဲ့နိုင်ငံတကာချက်ချင်းအဖွဲ့တွေကတတိပေးလိုက်ပါတယ်လီဗျားနိုင်ငံမှာမုန်တိုင်းဝင်ခဲ့ပြီးတဲ့နောက်မှာမိုးတီးထန်စွာရွာသွန်းပြီးရေကာတာတွေကျိုးပေါက်ခဲ့တာဖြစ်ပြီးတော့ဒီရေလွှမ်းတဲ့ဒဏ်အဆိုးဆုံးခံရတဲ့ဒါနာမျိုးမှာတော့တစ်ဆုံးသူက1000ကျော်သွားပြီလို့လေပြားလာချမ်းနေအဖွဲ့ကပြောပါတယ်မိုးကြီးပြီးတော့ရေကာတာနှစ်ခုကျိုးပေါက်ခဲ့တဲ့အတွက်ဒါနာမျိုးရေလွှမ်းခဲ့မှုအတွင်းမှာတစ်ဆုံးသူဟာ11300ရဲ့မနည်းရှိနေပါတယ်နောက်ထပ်1000ကျော်လည်းပျောက်ဆုံးနေတယ်လို့လေပြားလာချမ်းနေအဖွဲ့အတွင်းမှုချုပ်ကကြက်တဲ့ပရိနေမှာပြောပါတယ်မုံတိုင်းကြောင့်လေပြားတခြားနေရာတွေမှာလည်းတေဆုံးသူဟာ200ရဲ့မနည်းရှိနေတာပါရေကြီးမှုအတွင်းတေဆုံးသူအများစုကိုဒါနာမျိုးပြင်မှာအစုလိုက်မြုပ်နှံနေတာဖြစ်ပြီးတော့ကြာတဲ့ပရိနေမှာပဲအလောင်း3000ကျော်ကိုမြုပ်နှံခဲ့တယ်လို့လေပြားကျန်းမာရေးဌာနကပြောပါတယ်နောက်ထပ်အလောင်း2000တက်မနည်းကိုလည်းထပ်ပြီးမြုပ်နှံမှုရှိတယ်လို့ပြောပါတယ်လေပြားလာချမ်းနေအဖွဲ့နဲ့တူလေပြားစစ်တပ်နိုင်ငံတကာနဲ့ဒေသခံကူညီကယ်ဆယ်ရေးအဖွဲ့တွေပရာရှိတအကူအညီသူတွေဟာအတက်မတည်ပဲခြံရက်သူတွေကိုဆက်လက်ပြီးရှာဖွေနေကြဆဲလေးဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသွေးလွန်တုတ်ကွေးရောဂါဆန်းကျင်တင်ဖြစ်နေပြီးကျန်းမာရေးတာဝန်ရှိသူတွေအစိုးရဌာနဆိုင်ရာနဲ့အဖွဲ့အစည်းတွေပူးပေါင်းညှိနှိုင်းပြီးအရေးယူဆောင်ရွက်ခြင်းမရှိလို့တေဆုံးရသူအရေးအတွက်ပိုများလာနေတယ်လို့ကျွမ်းကျင်သူတွေကကြာသပတေးနေ့ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာကာဝေးကုသရေးဆိုင်ရာရေရှည်တည်တတ်တဲ့မူဝါဒမရှိဘဲအများစုကနီးလန်းနေမသိတာကြောင့်ဒီရောဂါကိုတိုက်ဖျက်ဖို့ရုန်းကန်နေရကြောင်းဒါကာကအစိုးရပိုင်မက်တာဆေးဘက်ဆိုင်ရာကောလိပ်ဆေးရွယ်ဒါရိုက်တာမိုဟာမက်နီယက်တာဆမန်ကပြောပါတယ်။ဒါ့အပြင်ချင်းကနေကူးဆက်တဲ့သွေးလွန်တုတ်ကွေးယောဂါလိုယောဂါတွေဟာရာသီဥတုဖောက်ပြန်မှုကြောင့်ပိုပြီးလင်းလင်းမြန်မြန်နဲ့ပြန်ပွားနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းသတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုနှစ်တွင်သွေးလွန်တုတ်ကွေးကြောင့်လူပေါင်း988ဦးသေဆုံးခဲ့ရပြီးလူပေါင်း3000ကျော်ကူးဆက်ခံခဲ့ရကြောင်းအစိုးရကပြောပါတယ်။ဒါပေမဲ့သေဆုံးတဲ့ဖြစ်ရတိုင်းကိုမှတ်တမ်းမတင်နေတာရှိလို့အမှန်တကယ်သေဆုံးရတဲ့အရေတက်ကအခုတည်းပိုများနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်။အရင်ကသေဆုံးမှုအများဆုံးဖြစ်ခဲ့တာကတော့မနစ်ကဖြစ်ပြီးတစ်နှစ်ပတ်လုံးမှာ282ဦးဘင်္ဂလားဒေ့ရှ်မှာသွေးလွန်တုတ်ကွေးကြောင့်သေဆုံးခဲ့ရပါတယ်ခင်ဗျာ။ နေနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bamis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းတွေထဲမှာဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးချက်သုံးသက်ချက်တွေကိုလည်းအချိန်မီဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်များအခုတော့သတင်းစောင်းမားတွေသတင်းပေးပို့ချက်တွေပဲလှည့်အောင်ပါပထမဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေသုံးသက်ချက်တွေကိုမတင်ဆက်မီမှာရှေ့သတင်းပတ်ထဲမှာစတော့မယ်ကုလသမဂ္ဂထရီနီလာကမှာဘယ်အကြောင်းအရာတွေကအဓိကဦးစားပေးဖြစ်လာမလဲဆိုတာကိုကြည့်အောင်ပါရှေ့သတင်းပတ်ထဲမှာကုလသမဂ္ဂထရီနီလာကစတင်တော့မှဖြစ်ပြီးဒီနေ့လဲယူကရိန်းကိုရုရှားကကျူးကျော်ခဲ့တဲ့အကြောင်းအရာကကမ္ဘာခေါင်းဆောင်တွေကြားဆွေးနွေးမဲ့အကြောင်းအရာတွေမှာဒုတိယမြောက်နှစ်ဖြစ်ထိပ်တန်းကဆက်လက်ပါရှိနေပါဦးမယ်တချိန်ထဲမှာဖွံ့ဖြိုးဆဲနိုင်ငံတွေကလည်းသက်ဆိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးရေးငွေကြေးဖောက်မှတ်မှုပြဿနာရာသီဥတုဖောက်ပြဲပြောင်းလဲမှုစတဲ့အရေးကြီးတဲ့အကြောင်းအရာတွေကိုထွေထွေညီလာခံမှာဆွေးနွေးတင်ပြဖို့ရှိပါတယ်။ VOA ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘက်ရှာရဲ့သတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
။ဒီလအတွင်းထိပ်သီးစီဝေးပွဲတွေတခြားနိုင်ငံတကာခေါင်းဆောင်တွေရဲ့စီဝေးတွေတက်တုပ်ရိုက်ကျင်းပခဲ့ပြီးတဲ့နောက်ကုလသမဂ္ဂထွေထွေညီလာခံကိုကျင်းပတာပါ။နိုင်ငံတကာခေါင်းဆောင်တွေထဲကထင်ရှားတဲ့ခေါင်းဆောင်တချို့ကတော့မတက်ရောက်နိုင်ဘူးလို့ကြောင်းပြထားပါတယ်။ဒါပေမဲ့လည်းဆွေးနွေးစရာအကြောင်းအရာတွေကတော့အများကြီးရှိနေတယ်လို့ကုလသမဂ္ဂထွေထွေဒွေးမှုချုပ်ကပြောပါတယ်
We'll be gathering at a time when humanity faces huge challenges
လူသားမျိုးနွယ်စုအပေါ်ကြီးမားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာကျွန်တော်တို့တွေ့ဆုံကြတာပါအဆိုးရွားဆုံးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပရိပက္ခတွေရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်ကမ္ဘာတဝန်းလူနေမှုစရိတ်ကြီးမြင့်မှုဆင်းရဲချမ်းသာကွာဟာချက်တွေနဲ့ဤပညာပိုင်းဆိုင်ရာမှာလည်းမကြုံစဘူးခက်ခဲတွေရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဒီအချက်တဲတွေကလွန်မြောက်အောင်ကောင်းဆောင်တွေဘက်ကဆောင်ရွက်ပြီးဖို့ပြည်သူတွေကလိုချင်နေတာပ
ါယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီလည်းထွေထွေညီလာခံမှာလူကိုယ်တိုင်လာပြီးတော့မိန့်ခွန်းပြောမယ်လို့မျှော်လင့်ရပါတယ်2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်ပြီးနောက်ပိုင်းပထမဆုံးအကြိမ်ကုလသမဂ္ဂထွေထွေညီလာခံကိုရောက်လာတာပါယူကရိန်းစစ်ပွဲမှာနိုင်ငံတကာရဲ့ထောက်ပံ့မှုရဖို့သူတောင်းခံပါလိမ့်မယ်ဒါပေမဲ့လည်းတန်တမာရေးနီလန်တကြားတခြားသူတွေကိုအလှည့်ပေးပြီးပြောဆိုတာမျိုးတွေလုပ်လိမ့်မယ်လို့
Zelensky does have to be conscious that there are a lot of
Promuzen နိုင်ငံတွေကခေါင်းဆောင်တွေလည်းအများကြီးရောက်လာမှာပါ။ကြွေးမိပြဿနာ၊စီးပွားရေးဖွံ့ဖြိုးမှုအားနည်းတဲ့ပြဿနာ၊စတဲ့သူတို့မှလည်းသူတို့ပြဿနာတွေနဲ့သူတို့ရှိနေတာကို Zelensky သတိထားဖို့လိုပါတယ်။သူတို့ကလည်းသူတို့ရင်ဆိုင်နေရတဲ့ပြဿနာအကြောင်းအရာတွေကိုပြောချင်းဆွေးနွေးချင်းမှာပါ။ရုရှားနဲ့ Ukraine ကြားကအကြောင်းတွေတင်ပြောဖို့မဟုတ်ပါဘူး။
2030ခုနှစ်ကမ္ဘာတဝန်းငတ်မမှုတွေဆုံးသက်ရေးစင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်အဖြစ်ကုလသမဂ္ဂကချမှတ်ထားပါလေလက်ရှိအခြေအနေတိုင်းဆက်ပြီးသွားမယ်ဆိုရင်လာမယ့်ဆယ်စုနှစ်ကုန်မှာလူပေါင်း985သန်းအကြီးအကျယ်ဆင်းရဲမွဲတည်တဲ့အနေအထားကိုရောက်သွားလိမ့်မယ်လို့ကုလသမဂ္ဂကပြောထားပါလေဒီကြီးမန်းချက်တွေပြည့်မီရင်နှစ်ရက်ကြာထိတိဆင်းနေပွဲကျင်းပဖို့လည်းရှိနေပြီးအစင်းမြင့်ဆင်းနေပွဲတွေကနေကြီးမန်းချက်တွေပြန်ရှင်သန်အောင်တိုက်တွန်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါလေ
progress has been set back significantly in recent years.
ဒုတိယမှုတွေကပြီးခဲ့တဲ့နှစ်ပိုင်းတွေကလေးကဆူဆူရွာရွာဆုတ်ယုတ်ကျဆင်းခဲ့တာပါ။ COVID-19 ကရောဂါကူးစက်မှုတွေကြုံရခဲ့တဲ့ရည်ရှည်နောက်ပြန်ဆွေးမှုတွေ1945ခုနှစ်နောက်ပိုင်းကမ္ဘာတဝန်းလက်နက်ကိုင်ပဋိပက္ခတွေအမြင့်ဆုံးရင်ဆိုင်ရတာတွေနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဘေးဒုက္ခတွေငွေကြေးဖောင်းပွားမှုနဲ့လူနေမှုစရိတ်ကြီးမြင့်မှုတွေကြောင့်ပါ
။လာမယ့်ပေါ်ဒူးနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတက်ချိန်ညီလာခံကိုကျင်းပမှာပါ။ဟယ်လိုအင်တန်ငွေထုတ်လုပ်မှုရှင်းချရေးရုပ်ကျွင်းလောင်စာသုံးမှုတွေတဖြည်းဖြည်းအဆုံးသတ်အောင်လုပ်ဖို့ကိစ္စတွေကိုခေါင်းဆောင်တွေဆွေးနွေးကြပါလိမ့်မယ်။တရထဲမှာပဲယူကရိန်းစစ်ပွဲနဲ့ပတ်သက်လို့လွန်ကျွေးကောင်စီမှအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့ရှိပြီးသမ္မတဇယ်လင်စကီတက်ရောက်မယ်လို့ခန့်မှန်းရပါလိမ့်။ကုလသမဂ္ဂဒွေးမှုချုပ်ကတော့ယူကရိန်းစစ်ပွဲအပြင်တခြားအကြောင်းအရာတွေလည်းဆွေးနွေးဖို့အခွင့်အလမ်းတွေရှိနေတယ်လို့ပြောပါလိမ့်။စင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေပြန်ကောင်းထည့်ဖော်နိုင်ဖို့ကတော့အရေးပေါ်ဦးစားပေးဆွေးနွေးဖို့လိုတယ်လို့သူကပြောဆိုတာပ
ါ I believe that there is room
အကြောင်းအရာအလုံးကိုအလေးနဲ့ဆွေးနွေးနိုင်မဲ့အခွင့်အလမ်းတွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်မတူညီတဲ့အချက်အသေးတွေကိုတခြားကမ္ဘာနေရာအနှံ့မှာမျက်မြင်တွေ့နေကြရတာပါဒါတွေကိုကုလသမဂ္ဂရဲ့အရေးကြီးတဲ့စင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်အစီအစဉ်တွေကနေခြံခဲ့မယ်လို့ကျွန်တော်မထင်ပါဘူ
းအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားပါလိမ့်မယ်အမေရိကန်ပြည်ထောင်စုရဲ့ဦးစားပေးကိစ္စတွေကိုဆွေးနွေးမယ်လို့အမေရိကန်သံတမန်ကြီးကပြောပါ
တယ်
။အထွေထွေညီလာခံမှာသမ္မတဘိုင်ဒန်မိန့်ခွန်းပြောမှာပါ။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေတဲ့ကိစ္စတွေကိုဖြေရှင်းရေးလူ့ခွင့်ရေးကိုကာကွယ်ရေးနဲ့ကမ္ဘာတဝန်းကျွယ်ဝချမ်းသာမှုနဲ့ဖွံ့ဖြိုးရေးကိစ္စတွေမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုအခမ်းအနားကိုထပ်လောင်းအတည်ပြုမှာဖြစ်ပါတယ်။
များသောအားဖြင့်တော့ထွေထွေညီလာခံဆိုတာဟာကမ္ဘာပြည်သူတွေကသူတို့ရဲ့နေစဉ်ဘဝဒုတက်ရင်းနဲ့အနာဂတ်ကိုကာကွယ်ပေးနိုင်မှုခေါင်းဆောင်တွေရည်တူဆောင်ရွက်နိုင်မှုကိုမျှော်လင့်ကြတဲ့နေရာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထိုက်ဦးပ
ါဦးသိထိုက်ဦးစုစည်းတင်ပြခဲ့တာပါအခုတော့မြန်မာစီးပွားရေးအခြေအနေသုံးသက်ချက်တစ်ပုဒ်နဲ့ဆက်လက်တင်ဆက်ချင်ပါတယ်မြန်မာနိုင်ငံမှာဒေါ်လာဈေးတွေကုန်စည်နှုန်းတွေမြင့်တက်လာနေတာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့အာဏာသိမ်းစစ်ကောင်စီကနိုင်ငံခြားငွေလဲသူတို့ကိုဖမ်းဆီးတာပြင်လုပ်ငန်းရှင်တို့နဲ့စစ်တပ်အရာရှိတို့ကိုပါခေါ်ယူစစ်ဆေးနေတာကြောင့်စီးပွားရေးမှာရောအုပ်ချုပ်ရေးမှာပါမတိမငြိမ်ပိုးဖြစ်လာနိုင်တယ်လို့သုံးသက်သူတွေကဝေဖန်နေပါတယ်။ကုန်သည်တွေနဲ့စီးပွားရေးပညာရှင်ရဲ့အမြင်ကိုဥဝင်းမင်းကမေးမြန်းတင်ပြထားပါတယ်များ။
ဟုတ်ကဲ့ပြီးခဲ့တဲ့3ဘတ်ဩဂတ်လ25ရက်ကစီးပွားရေးကော်မတီအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမေအောင်လန်ကဝိသမလောဘသားတွေကိုစက်မှတ်ရေးမယ်လို့ပြောပြီးတဲ့နောက်အွန်လိုင်းလူမှုစာမျက်နှာကနေနိုင်ငံခြားငွေလဲပေးသူတချို့ဖမ်းခဲ့တယ်လို့ဘူဘန်ကလာကုန်မှာထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်ဆက်စီနဲ့စားစီလုပ်ငန်းရှင်တချို့အပြင်ဒီသွင်းကုန်လုပ်ငန်းဆိုင်ရာစစ်တပ်ရာရှိကြီးတချို့လည်းစက်တိုက်ခေါ်ယူစစ်ဆေးခံရတာတွေရှိတယ်လို့သူတို့နဲ့နှိစက်သူတွေကထုတ်ပြောခဲ့ပါတယ်။အဲ့ဒီတော့ဘာကြောင့်အခုလိုဖြစ်လာရတာကိုအမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေက
ပြည်သူလူထုစီကအာဏာကိုလူတယ်၊ခင်ဗျားကျန်းတော့ကဘာလဲအရေးယူတာပေါ့အထူးရောက်ဆုံးနဲ့အပြင်းထန်ဆုံးကတော့နိုင်ငံတကာကပိတ်ဆို့တာဆိုင်းစင်နေပေါ့ငွေကြေးကျက်တဲ့ဖြစ်တာကိုသူချင်းဒေါ်လာပေါ့နိုင်ငံသုံးပြီးစနစ်ကိုကြီးကြီးလည်းလိုက်တက်တာပေါ့ထောက်အဲ့ဒါမှအရေးယူဆောင်ရွက်တယ်အဲ့ဒေါ်လာကိုငွေတွေကန့်သက်စစ်တွေအလုံးလို့ဖာနာစီတာလို့
အခုလိုစဖြစ်လာရတာတစ်ခုလုံးပေါ်မှာလဲအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးသုံးသက်သူတူက
စီရနာသိမ်းရအောင်လုပ်လိုက်ကြရတာဒီစစ်တပ်ရဲ့စီမံခန့်ခွဲမှုအလွယ်သူတို့စိတ်ထဲမှာရှိတဲ့ဆိုရှယ်လစ်တစ်ကလေးကစစ်တပ်ရဲ့စိတ်မျိုးစိတ်ထားယုံကြည်မှုအလွယ်ပြီးအစွဲပြီးကြောင့်ဒီလိုတုံ့ပြန်လာမယ်အရင်နဲ့တုံ့ပြန်ခဲ့ဘူးလေအခုအဲ့ဒါလက်လက်ကြတော့ခင်မတူတော့အရင်နဲ့ဖြစ်ဘူးလေအခုဆိုရင်အစီဟုံးနဲ့တင်လာတယ်လာပြီးလာယူအဂရီလုပ်ပြတာသူတို့ခေါ်ဆောင်ရတာစတုတ္တစားပြီးကိုချင်းချင်းချနေရတာပေါ့အဲ့တော့ကျဆယ်တော်ဝန်အစည်းဆုံးတွေလူတွေအောင်ဘယ်လောက်များပြည်တင်မလဲ
အဲ့ဒီတော့ဘလို့ပဲပုံကုန်စည်နှုံးတက်ခဲ့ပုံအသေးစိတ်ကိုလည်းဥစိန်ထေက
ပရောင်စုတက်မှာအစားဆုံးကုန်စည်အရှိမဖြစ်ပေါ့ဒုတိယလာတော့မြားဆုံးကုန်စည်ငါသွန်းကုန်လေပေါ့အဲအဲ့မှာအထူးလေးကြတဲ့ကဖြစ်ဖြစ်လေသူတို့ကဒီအိုင်းတော့လို့ထွက်လို့မရဘူးအဲ့တော့ငါတို့အေးအေးယူကြတော့မယ်စစ်တပ်ထုံးစံတိုင်းပေါ့ဗျာအဲ့တော့ကုန်တယ်ရလဲဘာဖြစ်ဆိုသူတို့အရှုံးမခံနိုင်ဘူးလေသူတို့တမတ်ဒေါ်လာဈေးနှုန်း2100ဆတိပေါ့ဗျာအပြင်မှာထွက်တာ3500ဆိုတော့ဒေါ်လာပေါ်မှာ1900နာတော့ရေးချိန်မှာကျိုးဆဲရှိတော့လေကုန်တယ်ရလဲဒူနီဒူဟာနဲ့ကစားမယ်အဲ့တော့မောင်ဝဇုကပေါ်ခုတကထပ်ပြီးသူတို့ကတခါကုန်စည်နှုန်းကြဆင်းကော်မတီလာပါလားအဲ့ဒါတွေဟိုးရိုင်းလုပ်ခဲ့ဒီတိုင်းလို့ဘာနဲ့စီတဲ့အဲ့ဒီမှာ correction ပါလားကုန်တယ်ရလဲသူကျိုးဆွာညှိမယ်ဝန်ထမ်းကလည်းညှိလို့ဒီကျိုးဆဲတွေဟာအခုကများကြတယ်များလာပြီးတော့အဲ့ဒီတက်တန်တက်တာပါပဲ
ကြအပြင်အရင်ခင်းနဲ့မတူပဲအခုစီးပွားရေးထင်းရခက်လာပုံကိုလည်းပြည်တွင်းစီးပွားရေးသုံးသက်သူက
ကိုတို့ကတိုင်ပြည်ကတိတ်နေတဲ့အခါပြည်ပလည်းဆက်ဆံနေတဲ့အခါကိုကလောက်ဝင်နေတာတော့လို့မရဘူးဒါပေမဲ့စည်းမီးတဲ့အခါမှာတိုင်ကတခုတည်းထင်းလို့ရတယ်မြေဒီလိုအခြေအနေမှာတိုင်ပြည်ကဆယ်နှစ်လောက်အပြောင်းအလဲကိုဦးတည်ပြီးသွားလာတယ်အပြောင်းအလဲကချက်ချင်းချက်ချင်းမြင်ရတယ်လေဘုံမှာအနေနဲ့ငိုပြီးစားထင်းထုတ်လိုက်တဲ့အတွက်ကြောင့်မောင်ဝစီဘူပရတီလာတယ်သူစီးပွားရေးတဘာဝရလူအတောင်ဖြစ်ရတယ်အဲ့လိုဖြစ်ရတဲ့ဆောင်မှာကိုယ်ကဟာဝတ်ဒီပေါ်လာတာအပြင်းကြီးနဲ့တတ်မှတ်စီနဲ့ထောင်နဲ့ချီကွာတယ်ပုံပုံမမြအောင်ဒီဘက်မှာရောင်းကြပစ်စင်ရှိဘူးတင်းကုန်ရှိဘူးမရောင်းကြပစ်စင်ရှိဘူးဒီလိုဖြစ်ရင်လေပေါလို့ကုလူလာတယ်လေပေးလာယူပြီးအာရီလိုက်စားလာပြီးပေါ်လာတယ်ဒီမှာကခေါင်းကဝမူလို့လည်းခေါင်းကနေတဲ့စံကြီးတစ်မြဲမှမူမလို့ဒီချင်းနည်းကြော်လို့မှာဘယ်လောက်ထိဆိုလို့ကချင်းချင်းပြန်ပြီးတော့တိုင်ပြရတယ်ရေးယူရတယ်ဆိုတာမျိုးတွေကဒီကြော်လာပြောလေမတော်မှုလည်းလာတယ်ပေါ့နော
်အဲ့ဒီတော့ခုခေတ်ဒေါ်လာအရေးပါလာပုံနဲ့ခေအောင်လို့ဖြည့်ရှင်းရခက်ပုံကိုလည်းဥစိန်ထေက
နိုင်ငံတကာမှာရှိနေတဲ့ဘာသာရေးနဲ့ပတ်သက်လို့ရှိတယ်ဒေါ်လာကအကြီးမားဆုံးလေအမေရိကန်ဝန်ဆက်တွေကလိုက်ပိတ်တာဆိုတာအဲ့ဒီမှာတင်စကားစရလူမျိုးဆောင်ကြည့်တဲ့စစ်တပ်ကထုံးကန်မယ်အစောပိုင်းတော့သူတို့ကဒါစစ်တပ်တော့တက်ကကစနိုက်ပါလေးပါလေးနဲ့တက်ကတဲ့ပြောင်းပြစ်တာပဲအဲ့ဒီဘောပဲဟိုကော်မတီဘွဲ့ဒီကော်မတီမနိုင်လည်းမနိုင်ပါဘူးဆိုမဲမဲမြင်ရပြည့်မင်းရောလောင်ချာနဲ့သူလေးမင်းနဲ့ပုံကြက်စီးပွားရေးမှာတော့လုပ်နေတာစစ်တပ်ကပုံစံတနက်ပြပြီးတော့လုပ်မရဖမ်းနေစီးတယ်ဒီကျိုးဆက်တွေကကကြီးဆိုင်တော့မယ်လို့တော့လူရတာပေါ့တော့သူတို့မှလည်းကတ်ဆိုင်လိုက်ခုသားနိုင်ငံနီလာမရှိဘူးလေ
ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်တဲ့အကျိုးဆက်တစ်ခုလုံးကိုလည်းပြည်တွင်းစီးပွားရေးသုံးသက်သူက
အားလုံးတည်အောင်ပါခင်းမြတ်သိမြတ်ဖြစ်လာမျိုးလေဖြစ်ကောင်းဖြစ်လာနိုင်တယ်စီးပွားရေးလူမှုရေးတည်တည်မယ်တော့နိုင်ငံရေးတည်တော့မယ်ခုနောက်အခြေရန်များတည်အောင်မယ်ဒီနေရာမှာသာအပွဲကြီးကိုမစစ်တပ်ပေါ်မှာနော်တရားလို့ဒီအုပ်ချုပ်ရေးမတည်ငြိမ်မှုလည်းရေးမတည်ငြိမ်မှုကအခုလည်းရှိနေပြီသူကဒီကောင်ဖြစ်ပါလေ
ဒ တကယ်တော့စီးပွားရေးနောက်ဆုံးကိရဲ့အကြောင်းလုပ်ငန်းရှင်အများစုယုံကြည်မှုပြတ်လာတာကိုပြန်တည်ဆောက်ရခက်လိမ့်မယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကထောက်ပြနေကြပါတယ်
။ဥပမင်းစုစည်းတင်ပြခဲ့တဲ့စီးပွားရေးသုံးသပ်ချက်ပါအခုတစ်ဆက်တည်းပြည်တွင်းသတင်းပိပိချက်တစ်ပုဒ်နဲ့ဆက်ပါမယ်။ဒီပိုင်းရင်မြို့နယ်လက်ရဲကုံစာတင်ကျောင်းပေါ်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ကလင်းငယ်တွေသေဆုံးခဲ့ရတာတစ်နှစ်ရှိလာခဲ့ပေမဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံတွေကတော့အဖြစ်အပျက်တွေကိုမမေ့နိုင်ကြသေးဘူးလို့ပြောပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေထပ်မလုပ်နိုင်အောင်စစ်တပ်ပေါ်နောက်ထပ်အရေးယူမှုတွေလုပ်ဖို့လဲဒေသခံတွေကတောင်းဆိုပါတယ်။လက်ရကုံစာတင်ကြောင်းလေကြောင်းတက်ခဲမှုနှစ်ပတ်လည်အချိန်နှီးကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျာ
။စကိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရကုံကျေးရွာစာတင်ကြောင်းကိုစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့လို့ကလင်းငယ်တွေအပါအဝင်လူပေါင်း12ဦးသေဆုံးတာစက်တင်ဘာလ16ရက်ဆိုတနှစ်ပြည့်သွားပါပြီ။တနှစ်ပြည့်အထိမ်းအမှတ်အဖြစ်လက်ရကုံကျေးရွာမှာရှိတဲ့အာဇာနည်ကျောက်တိုင်မှာစက်တင်ဘာလ14ရက်ကလွမ်းသူပန်းခွေချပွဲလုပ်ခဲ့ကြပါတယ်။တနစ်ကြာခဲ့ပြီဖြစ်ပေမဲ့ကိုရိုင်းကြုံတွေ့ခဲ့ရတဲ့သူတွေကတော့အခုချိန်ထိအဲ့ဒီနေ့ကအဖြစ်တွေကိုမမေ့နိုင်ကြသေးပါဘူး။ပြစ်ခတ်မှုကနေထွက်ပြေးလွတ်မြောက်လာတဲ့အသက်17နှစ်အရွယ်ကလေးငယ်ရဲ့ဖခင်ဖြစ်သူကသူ့ကလေးကြုံတွေ့နေရတဲ့စိုးရိမ်စိတ်ကိုအခုလိုပြောပြပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့အစားပေါ်ပြီးတော့ဘာမှတော့မပြောဘူးဗျ။ဒါပေမဲ့ဒီလေကြောင်းလေးလေရင်လေတော့အခုချိန်ထိသူကဟိုဘော6လောက်လုံးပေါ့ဗျ။အတန်ဒီပါကြာနေတဲ့သူကအလန်ယူလေကြောင်းတို့တော့ဒီလေသူကသူ့စိတ်ထဲမှာတော့ဆွဲကြံရတုံပေါ်ဒီလိုပြက်ခတ်မှုတွေကြွားရရခံစားရပေါ့ဗျာမနေ့ကဒီလိုရောက်ကြီးဆိုရင်ပြက်ခတ်ခက်ခဲရကျွန်တော်ဒါကိုယ်တိုင်ကိုအတက်ပြက်လုံရောက်ခဲတာကျွန်တော်မိသားစုကြီးရောအားတွေကိုအတိတ်ကိုပြန်ဆွားရင်ဒီတိတ်ဆုံးသွားတဲ့ကျွန်တော်နှစ်မတဝင်းခွဲထားပါတော့အဲ့ဒီကလေးသူ့မတေးဆိုရင်လေကိုကမျက်စိမဝါထင်တော့ပျောက်သွားပေါ့ဗျာကျွန်တော်ဒါရစာရီပိန်ပြီးတော့ဒီလိုမိပါလေဆိုရင်အဲ့လိုမိပါမဲ့လို့ဖြစ်သွားတော့ပေါ့တာသမီမရှိတော့လည်းမျိုးသူတို့ကမိသားစုကအထီးကျန်သွားပေါ့ဒီအဲ့ဒီအေလိုသွားရင်ကျွန်တော်ဒါကိုမြင်နိုင်သူတို့ကအဲ့လိုငိုကြတာပေါ့ဗျာ
သူရဲ့အသက်17နှစ်အရွယ်သားကပြစ်ခတ်မှုကနေလွတ်မြောက်ခဲ့ပေမဲ့တားနဲ့အသက်သူတူမာလေးကတော့ခြာတင်ချောင်းကိုလေရင်ပေါ်ကပြစ်ခတ်ချိန်မှာတိတ်ဆုံးသွားပါတယ်။အခုလိုကလေးငယ်တွေတိတ်ဆုံးခဲ့ပြီးလေချောင်းကနေပြစ်ခတ်ခဲ့တဲ့အတွက်နိုင်ငံတကာအနေနဲ့စစ်တပ်ကိုဆွတ်လက်နက်ပစ္စည်းတွေရောင်းချတာတွေအပြင်ပိတ်ဆို့တာတွေအခုထပ်ပိုပြီးချမှတ်ပေးဖို့ဒေသခံတွေကလိုလားနေပါတယ်။နိုင်ငံတကာအနေနဲ့စစ်တပ်အပေါ်အရေးယူပိတ်ဆို့ဖို့လိုလားတာနဲ့ပတ်သက်လို့လက်ရက်ကုံကြေးရတဲ့သူကအခုလိုပြောပါတယ်။
ဒီလိုမျိုးသိမှုတောင်းဆိုနေတာအရေးဖြစ်နေလို့နိုင်ငံတကာတွေနဲ့ဝင်ပြီးတော့ဆက်ဖက်ပိုင်းနဲ့မရှိဘူးဆိုကြရင်တောင်မှဟိုကျွန်တော်တို့ပြည်သူတွေနှိမ့်ဆက်လို့ရမယ်ဟိုစစ်ကောင်စီတုံးပြနေတဲ့ဟိုစစ်လက်နက်မှန်နေကဟိုစစ်တုံးဆောင်လေးရင်းစီအစဟိုလေးရင်းဝဲတာရောင်းတာတွေအစလုံးဝသိစုပြစ်ပြီးချင်းကျွန်တော်တို့ပြည်သူတွေကဟိုလက်ရှိနိုင်ငံကဟိုလုံလောက်မှာဒါကြောင့်လို့ဆိုတော့သူတို့လေနဲ့ဟိုမလာဘူးသူကြံတောင်းမှာဒီဝေးပြေ120လို့ဟာမျိုးတွေနဲ့အနှံ့ပြရာတွေဓာတ်ရရန်တန်ပြတာတွေပေါ့ဗျာသူကမှန်တည်းတယ်ဆိုတော့ဒါနဲ့ဒီမှာကြတော့ဟိုဘာမှဟိုဖူးကံလို့မရဘူးကာကွယ်လို့မရဘူးဒီလိုညံ့ကြည့်တယ်လက်ကဘယ်ကြလို့ကြောင်းဒီကအကြက်ရည်လည်းကြပြီးပြီးလည်းတော့ကျုံရှုံးနေ
2022စက်တင်ဘာလ16ရက်ကလက်ရက်ကုံကြီးရကကလေးငယ်တွေစာတင်နေတဲ့စာတင်ချောင်းကိုစစ်တပ်ကရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးမြေပြင်ကနေမှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ကလင်းငယ်တွေအပါအဝင်12ဦးသေဆုံးခဲ့ရတာလည်းဖြစ်ပါတယ်။လေကြောင်းကပြစ်ခတ်လို့စာတင်ကျောင်းထဲမှာတင်ကလင်းငယ်5ဦးသေဆုံးခဲ့ပြီးမြေပြင်ကနေဝင်ရောက်စီးနင်းချိန်မှာတော့အသက်မပြည့်သေးတဲ့ကလင်းငယ်2ဦးအပါအဝင်9ဦးသေဆုံးခဲ့ကစုစုပေါင်း12ယောက်အထိအသက်ဆုံးရှုံးခဲ့ရပါတယ်။ကြီးရွာထဲမှာအကြမ်းဖက်သမားတွေရှိတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်စီးနင်းတာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပြီးထုတ်ပြန်ချက်ထဲမှာတော့လေရင်နဲ့ပြစ်ခတ်တဲ့အကြောင်းကိုထည့်သွင်းဖော်ပြမထားပါဘူး။အခုလိုစစ်တပ်ဘက်ကပြောတာဟာမှန်မှန်ကန်ပဲ။ကြီးရွာထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေမရှိဘူးလို့ကြီးရွာသားတွေကပြောပါတယ်။စစ်တပ်ဟာလက်ရက်ကုံကြီးရွာကိုလေကြောင်းကနေပြစ်ခတ်ပြီး9လအကြာ2023ခုနှစ်ဧပြီလ13ရက်မှာတော့စကိုင်းတိုင်းကံမလူခရိုင်ပစီကြီးကြီးရွာကိုလေကြောင်းနဲ့ဘုံကျဲတက်ခိုက်ခဲ့လို့လူပေါင်း130နီးပါးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါတက်ရှင်များခင်ဗျာ VOA American တန်ကစနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒုတိယပိုင်းမှာပထမဆုံးအနေနဲ့အမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်။မောခာမုံတိုင်းတက်ခတ်ခဲ့တာအခုဆိုရင်3လကျော်လာပြီမဲ့ ဒုက္ခသည်တွေအများစုအိုးအိမ်ပြန်လည်ထူထောင်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပဲအကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မောခာမုံတိုင်းဒန်တင်ဒေသတွေကမျိုးသမီးတချို့ရဲ့ပြောပြချက်တွေကိုစူးစိပြီးဒီတစ်ပတ်မျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကပြန်လည်တက်ဆက်ထားပါတယ်ခင်ဗျာ။
ကနေကြောင်လူမှုစီးပွားချက်တွေဂျုံခဲ့ရတဲ့မြန်မာပြည်သူတွေဟာဆရာနာသိမ်းမှုနဲ့ဂျုံခဲ့ရပြီးတဲ့နောက်ပိုင်းမှာလဲစစ်ပီးပြည်ပခါတွေကြောင့်အိုအေးဆုတ်ခွာထွက်ပြေးနေကြရပြီးမေလ14ရက်နေ့တုန်းကလည်းအင်အားပြည့်မူခါဆိုင်ကလုံးမုန်တိုင်းထံကိုနေရတော်များများမှာဂျုံကြရပြန်ပါတယ်အထူးသဖြင့်ရခိုင်ချင်းစကိုင်းနယ်မကွေးတိုင်းဒေသတွေဘက်မှာမုန်တိုင်းထံကိုစူးစူးဝဝဂျုံခဲ့ကြရတာပါမုန်တိုင်းထံတဲ့ဒေသတွေဟာပြပခစီရင်မွေးတည်မှုမတည်ငြိမ်မှုနဲ့သဘာဝဘေးဒဏ်တွေကိုအရင်ကတည်းကခံစားကြုံတွေ့ခဲ့ရတဲ့ဒေသတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ရခိုင်ပြည်နယ်စစ်တွေမျိုးနဲ့အနီးတစ်ဝိုက်ခြေရွာတွေကတော့မုန်တိုင်းဒဏ်ကိုအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေပဲဖြစ်ပါတယ်။အဲ့ဒီဒေသတွေမှာအရင်ကတည်းကပြပခတွေကြောင့်ပြည်တွင်းမှာပဲအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ IDP ဒုက္ခသည်တွေအများအပြားရှိနေပြီးဒီဒုက္ခသည်တွေဟာမောခဆိုင်ကလုံးမုန်တိုင်းကြောင့်ဒုက္ခတွေကိုစင်ကဲခံစားကြရပြန်ပါတယ်။မုန်တိုင်းကြောင့်ရွေးကြဒုက္ခတဲ့စခန်းတွေနဲ့ခြေရွာတွေပျက်စီးသွားခဲ့ရပြီးသေဆုံးသူတွေလည်းရှိခဲ့တာပါ။စစ်တေမျိုးအနီးခြေရွာတစ်ခုမှာနေထိုင်နေတဲ့ရွေးကြမွတ်စလင်အမျိုးသမီးနူဝါဘာကတော့မုန်တိုင်းအတွင်းမှာသူ့မိသားစုဝင်တချို့ဆုံးရှုံးခဲ့ရတယ်လို့ပြောပြပါတယ
်။ကျမချွေးမနဲ့မြေးမလေးရဲ့အလောင်းတွေဒီနေရာမှာပဲတွေ့ခဲ့တာပါ။ကျမအကူနဲ့သားတွေရဲ့အလောင်းတွေကိုတော့ရွာအနီးအနားမှာတွေ့ပါတယ်။တယောက်ရဲ့အလောင်းကိုလမ်းပေါ်မှာတွေ့ပြီးနောက်တယောက်ရဲ့အလောင်းကိုတော့ရွာထဲမှာတွေ့ပါတယ်
။အမြင့်ဆုံးလေတိုက်နှုန်းမိုင်120လောက်ထိပြင်းထန်ခဲ့တဲ့မူခဆိုင်ကလုံးမုန်တိုင်းကြောင့်စစ်တွေမျိုးမှာထိခိုက်ပျက်စီးမှုမရှိတဲ့အိမ်ဆိုတာမရှိသလောက်ပါပဲလို့ဒေသခံတွေကပြောပြကြပါတယ်။လျှက်စင်မိတိုင်းတွေပြိုကျလူနေအိမ်တွေနဲ့အခြေခံအဆောက်အုံတွေပျက်စီးငါးဖက်လီတွေနဲ့အသက်မွေးကြောင်လုပ်ငန်းတွေအများပြားထိခိုက်ပျက်စီးခဲ့ရပါတယ်။မူလိဆဝင်တဲ့အချိန်မှာစစ်တွေမျိုးအနီးကခြေရွာတစ်ခုမှာရှိနေပြီးဘေးလူရာကိုထွက်ပြေးတင်းရှောင်ရင်းအသက်မသေးလွတ်မြောက်ခဲ့တဲ့နူဘာဟာကလည်းသူတွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါဗျာ။
အဲ
တမန်ကြီးကိုယ်ကနေရဒီဘရာရေးဖာနေဘူးတော့ကျမကိုယ်တိုင်လည်းတေရမှာကြောက်တယ်လို့ကျမသားသမီးတွေကိုလည်းမတေစေချင်တာကြောင့်ကလေးတွေကိုခေါ်ပြီးတော့နေရာကနေထွက်ပြေးတော့တာပါပဲပြေးရင်းနစ်ခဲ့ပါသေးတယ်လူတွေကကျမတို့ကိုရေထဲကနေဝိုင်းဆွဲကယ်ခဲ့ကြလို့တာပေါ့ကျမတို့အဲ့ဒီအချိန်မှာတေပြေးလို့တောင်တွေးခဲ့တာပါ
နူဘာဟာလူအတက်မတည်လူမြောက်တဲ့သူတွေအများပြားရှိပေမဲ့လို့စစ်တွေတခုထဲမှာတင်သေဆုံးပျောက်ဆုံးသူဟာ400လောက်ထိတောင်ရှိနိုင်တယ်ဆိုပြီးကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေနဲ့ဒေသခံတွေကခံမှန်းပြောဆိုထားကြပါတယ်။မြန်မာစစ်ကောင်စီကတော့စစ်တွေမျိုးအပါဝင်မုံတိုင်းတန်တဲ့ဒေသတွေမှာအိုးအိမ်တွေတောင်းတဲ့ချီထိခိုက်ပျက်စီးခဲ့ရပြီးလန္ဒရာတွေဌာနဆိုင်ရာအဆောက်အဦတွေနဲ့ဆက်သွယ်ရေးတာဝန်တိုင်းတွေအပါဝင်အခြေခံအဆောက်အဦအများအပြားထိခိုက်ပျက်စီးခဲ့တဲ့အကြောင်းနဲ့သေးဆုံးသူကတော့တောက်ကြနေအထိ140ကျော်ရှိတဲ့အကြောင်းကိုထုတ်ပြန်ထားပါတယ်။ပျောက်ဆုံးနေတဲ့သူတွေရှာဖွေနေစေဖြစ်ပြီးသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ဒေသခံအကူအညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့ပြောဆိုကြပါတယ်။ဒီသေဆုံးစင်းနဲ့ပတ်သက်လို့တော့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကတော့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုစစ်ဆေးလေ့လာနေပြီးအရေးပေါ်အကူအညီတွေအများဆုံးပေးနိုင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုကြပါတယ်။မုန်တိုင်းတဲ့နေရာတွေကဒေသခံတွေကတော့ဆက်သွယ်ရေးနဲ့လမ်းပန်းသွားလာရေးအခက်အခဲတွေကြုံနေရတဲ့တစ်ချိန်ထဲမှာသူတို့အတွက်အကူအညီတွေမရဘူးလို့ပြောဆိုကြပါတယ်။ကိုဗစ်ကာလကလေးကကြုံနေရတဲ့စာဝန်ကြီးချက်တဲမှုတွေဟာအခုလိုအခြေအနေကြောင့်ပိုးပြီးတော့ခက်ခဲလာစေတယ်လို့မုန်တိုင်းတံခံခဲ့ရတဲ့ဒေသတခုဖြစ်တဲ့မကွေးတိုင်းစင်ပြူကျွန်းမြို့နယ်ကဒေသခံအမျိုးသမီးတူကပြောပြပါတယ
်။ကျမတို့ဒီအသက်အရွယ်အထိမှာလုံးဝမကြုံခဲ့ဘူးတဲ့အခြေအနေပေါ့။ဒီလောက်လက်ပြားတစ်ချောင်းလုံးသိုးသွားတဲ့အခြေအနေမှာဟိုဘာမှအကူအညီပေးတာမျိုးထောက်ပံ့တာမျိုးတွေမရှိတဲ့အချိန်ဒီမှာကျမတို့ဟိုစိတ်ထိခိုက်ရတာပေါ့ခံစားရတယ်ဘာဖြစ်လို့လဲကိုရီတာအခက်ခဲနေတဲ့အချိန်မှာဘာမှအကူအညီကယ်ဆယ်မှုမရှိဘူးပြီးတော့ဟိုအခုလက်ရှိဖြစ်နေတာကျမတို့ဘာလေးဖြစ်နေကြလဲဆိုတော့ဒီဒီပြန်ကြတော့နှုံးနေကြနေခဲ့တယ်အဲပြီးရင်ဟိုတစ်မျိုးလုံးဖြစ်တဲ့အချိန်ဒီဆိုတော့ဘသူ့ဟိုမှဘသူမကယ်နိုင်တဲ့အချိန်ကြီးဖြစ်နေဘသူ့ဟိုမှလည်းအကူအညီတောင်းခေါ်ရလို့မရဘူးအဲ့တော့ကိုဟာနဲ့ကိုဒီကိုကကိုတက်နိုင်သလားခလေးတွေပေါ့နော်အဲ့လိုမျိုးလေးတွေတော့လုံနေကြရတာပေါ့ ကိုပြလာဆိုညာကျမတို့မှာခက်ခဲတာလေဆိုတော့ဒီလိုမျိုးဟိုစီးပွားရေးတွေเนาะအခြေအနေတွေဟိုကြာဆင်းလာတယ်စီးပွားရေးကုန်စည်နှုန်းတွေတက်တယ်ဟိုငွေရရှာရခက်တယ်အဲ့လိုမျိုးအခြေအနေတွေမှာကျမတို့ဟိုပို့စာတွေနဲ့ကိုအဆင်ပြေသလိုလေးတွေစားတောင်းနေရမှာအခက်ခဲရတော့အများကြီးပဲအဲဒီကြားထဲမှာအဆင်ပြေသလိုလေးတွေလုပ်နေကြရအောင်မှာအခုလိုမျိုးကြီးကဒီလိုမျိုးရေးကြီးလိုက်တဲ့အချိန်မှာကြတော့ဟိုတချို့တွ ဆိုရင်စမ်းနေအေးအကုန်လုံးပါပဲဟိုပဲဒီနန်းနေအဲတောင်ကြီးလက်သမားတွေဆိုလည်းအကုန်လုံးနန်းနေပြည့်စည်နေစိုက်ခင်းနေပြည့်စည်နေကျမတို့ဘက်တွေမှာပေါ့နော်အခုဆိုရင်တက်ဆက်လက်ထဲမှာရှိရင်တောင်မှာကျမတို့ဝယ်စားတဲ့ဝယ်စားလို့မရတဲ့အခြေအနေဖြစ်နေတယ်ဘာလို့လဲစိုင်းနေလဲသူတို့မှာသူတို့ခက်ခဲနေအများကြီးပြည့်စည်ဆုံးချုံမှုတွေရှိတော့ဘယ်သူစိုင်းနေလဲမထွက်နိုင်ဘူးဆိုတော့အများကြီးပါပဲရှင်ဆုံးချုံနေနာမှုတွေကတော့ခိကခံစားမှုတွေလည်းအများကြီးလဲဟိုပြောမပြနိုင်အောင်ပဲရင်ထဲမှာတော့မဆိုင်မှုရှင်ပြောမပြနိုင်အောင်ပါပဲ
မူလရှိတဲ့အကြောင်းသတင်းတွေကြားခဲ့ရပေမဲ့လို့လဲတာဝန်ရှိသူတွေဘက်ကစနစ်တကျသတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်ပေးတာမျိုးတွေမရှိခဲ့သလိုအခုလောက်ထိအခြေအနေဆိုးရွားလာနိုင်မယ်လို့ဒေသခံတွေကလည်းမျှော်လင့်ခဲ့ကြတဲ့အကြောင်းဒီဒေသခံကပြောပြပါတယ်။ထိမှန်မထားတဲ့ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတာကြောင့်အခုအချိန်မှာကုညီကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးအရေးပေါ်အကူအညီတွေအထူးလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ကျွန်
တော်တို့လောလောဆယ်လိုအပ်တာကြတော့ပြည်လဲထူထောင်ရေးပေါ့အကုန်လုံးဟိုလိုအပ်တာလေးအကုန်ပါပဲရှင်ပြောရမယ်ရှင်တို့ကျွန်တော်တို့ဟိုအိမ်တွေတချို့ဆိုအိမ်ပျက်စီးတဲ့လူတွေရှိမယ်အဲစီးပွားရေးလုပ်ငန်းရှင်ဟိုဟာပေါ့နော်ကိုယ့်ရဲ့ဟိုပစ္စည်းတွေစုံစုံနေတာတွေရှိတယ်အဲလူသေးတာတွေစိတ်ကြိုက်တာတွေရှိရပေါ့နော်အဲ့ဒီအချိန်လေးမှာအကုန်လုံးပြန်လဲပြူတောင်ကြီးဖြစ်စေချင်တာပေါ့ကျမတို့မှာဟုတ
်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပြည်ပခါတွေကြောင့်ငခုကလေးကစားဝင်နေရေးအခက်ခဲကြုံနေရတဲ့ပြည်သူတွေဟာမူခါဆိုင်ကလုံးမုန်တိုင်းကြောင့်သူတို့ရဲ့အသက်ရှင်နေထိုင်မှုတွေဆင့်ကဲထိုးနဲ့ခံခဲ့ရသလိုဖြစ်ခဲ့ရတာပါမုံတိုင်းကြောင့်စားစရာနေစရာပျောက်ပြီးစားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်တွေမျိုးဒေသခံအမျိုးသမီးတို့ကပြောပြပါဗျာ။အင
်းဓမ္မမစားကြပါလေလျာငါရှိပါဗျ။အိုလေးမရှိပါခေါလေးမရှိပါအင်းလေးမရှိပါရာလေးမရှိပါအဝဲလေးမလျားပါ။အဲဒီကဒီဖိုင်းလို့ဟိုငယ်လို့မလို့တောင်းဖို့လားကမ။ဒါပ
ါလဲဆန်နေမှာလေနင်းနေလားရမလားလို့ကြည့်ဖို့လာတယ်။ငါစားစားပိုက်ဆံလေးမရှိဘူးနေစားနေရလေးမရှိဘူးအခက်ကြီးကြားနေတယ်။ဒီကကြောက်ကပြတာနဲ့နတ်တော်ပဲစားနေဒီလဲမဲလေးဒီမှာကြောက်ကပြထားတာ
စားစရာဆန်နဲ့ပကံခွဲရောက်လေးတွေရဖို့နေထိုင်စားတောက်ရည်အတွက်ခက်ခက်ခဲခဲရုန်းကန်နေရချိန်မှာပဲအခုတော့ရှိတဲ့ပကံလေးဆန်လေးတွေတောင်မရှိတော့ပါဘူးအိမ်ပြန်စားဖို့ငွေလည်းမရှိဘူးစားလဲစားလာပြီအစာမစားရတာနှစ်ရက်ရှိပါပြီဒီလိုပိုက်ဟောင်းလောင်းနဲ့နောက်ထပ်ဘယ်နှစ်ရက်ဆက်နေရအောင်မလဲအစိုးရကကျမတို့ကိုဘယ်တော့လာပြီးတော့ကူညီပေးမလဲဆိုတာလည်းမသိပါဘူ
းဘင်္ဂလားပြည်နယ်အော်မှာဆယ်စုနှစ်တစုကျော်အတွင်းအပြင်းထန်ဆုံးတိုက်ခတ်တဲ့မုန်တိုင်းဖြစ်ခဲ့တဲ့ဆိုင်ကလုံးမူခါကြောင့်မြန်မာနိုင်ငံအတွင်းအထူးဒုက္ခရောက်ကြရတဲ့သူတွေရှိသလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းနေဆက်ဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြတဲ့ရိုဂျာမွတ်စလင်တွေလည်းဒီမုန်တိုင်းတံကိုစူးစူးဝါးဝါးခံခဲ့ကြရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေးကြီးရုံး UNHCR ပြောခွင့်ရအော်ဂါဆာရာဒိုကပြောပါတယ်
The Rohingya refugees in the camps in Teknaf and neighboring Bangladeshi communities were the most affected.
Teknaf မြို့ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ Rohingya ဒုက္ခသည်တွေနဲ့အနီးအနားမှာနေကြတဲ့ Bangladesh ဒေသခံအတိုင်းအဝန်းတွေကတော့ထိခိုက်မှုအများဆုံးပါ။သူတို့ခိုလုံနေထိုင်တဲ့နေရာတွေ၊ဝန်ဆောင်မှုပေးတဲ့နေရာတွေ၊အခြေခံအဆောက်အအုံတွေထောင်ထဲချပျက်စီးသွားပါတယ်။လာမယ့်မုတ်တုံရသည်မတိုင်ခင်မိသားစုတွေအနေနဲ့ပိုးပြီးကြုံလာရနိုင်တဲ့အခြေအနေပါပဲ
။မုန်တိုင်းလွန်သွားပြီမဲ့လို့နောက်ဆက်တွဲရေကြီးမြေပြိုမှုတွေဆက်ပြီးတော့ကြုံရနိုင်တဲ့အန္တရာယ်တွေရှိနေသေးတယ်လို့လာမယ့်ရက်တွေအတွင်းမှာရေကြောင်ဖြစ်တဲ့ကူးစက်ရောဂါတွေပြန့်နှံ့ဖြစ်ပွားလာနိုင်တယ်ဆိုတာကိုကုလသမဂ္ဂကလီးမြရန်ပုံငွေအဖွဲ့ UNICEF ကလည်းသတိပေးထားပါတယ်။ဒါအပြင်မုန်တိုင်းကြောင့်ထိခိုက်သေးချေမှုတွေနဲ့ပျက်စီးဆုံးရှုံးမှုပမာဏကြီးမားတာကြောင့်လိုအပ်တဲ့အကူအညီတွေကိုအမြန်ဆုံးပေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါတယ်။တပိမဲ့လေလူဝဲနေသူတွေလက်ထဲအကူအညီတွေအကန့်အသတ်မရှိသွားရောက်ပေးနိုင်ဖို့မှာအာဏာပိုင်တွေဘက်ကခွင့်ပြုချက်လိုအပ်တာနောက်ဆက်သွယ်ရေးနဲ့သွာလာရေးအခက်အခဲတွေကလည်းရှိနေတာကြောင့်အကူအညီပေးရေးကြိုးပမ်းမှုတွေနှောင့်နှေးနေဆဲဖြစ်ပါတယ်။လက်ရှိအချိန်အထိရေပေးသည့်ဒေသအများအပြားမှာအကူအညီတွေရင်းကြီးလိုအပ်နေဆဲဖြစ်ပြီးဒေသခံတွေအနေနဲ့ကိုထူကိုထနီးနဲ့ပြည်လဲထူထောင်နိုင်ဖို့အတွက်ရုန်းကန်နေကြရဆဲပဲဆူရာကိုတင်ပြရင်းနေပဲဒီသတင်းပံအမျိုးသမီးကဏ္ဍကိုဒီမှာပဲရနာွယ်ပြပါရှင်ဒီမှာပြပါရှင်
တ်ခင်ပြူထွေးစူးစီးတင်ပြခဲ့တဲ့မြို့သူကဏ္ဍပါအခုတော့တုတဆုံနဲ့အမေရိကန်ခွင်အလှည့်ကြပါပြီလူအစုလိုက်ပြောလိုက်သေစေဖို့ရွေတဲ့တနက်ပြခတ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကမိဘတွေဟာခုလိုကြောင်းဖွင့်ရာသီချိန်မှာဆိုရင်ကလေးတွေဘေးရန်ရဲ့ကင်းရေးတာဝန်ရှိသူတွေနဲ့ဦးစားပေးဆောင်ရွက်ဖို့လိုလားနေကြပါတယ်တက်ဆက်ပြည်နယ်ဒါလတ်မြို့ကမိခင်တူဦးဖြစ်တဲ့မက်ခင်တီတာကသူ့ရဲ့ဆန္ဒကိုဒီစီစဉ်မှာပြောပြထားပါတယ်ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနွေရာသီနှောင်းပိုင်းဩဂုတ်လကုန်လဆိုလို့ရှိရင်ကျောင်းတွေပြန်ဖွင့်လို့ရှိပါတယ်။ဒီလိုကျောင်းဖွင့်ချိန်မှာမိဘတွေအနေနဲ့သူတို့ရဲ့ကလေးတွေစာတင်ကျောင်းကိုပြန်သွားတဲ့အခါမှာဘေးကင်းလုံခြုံစိတ်ချရဖို့ကိုလည်းလိုလားနေကြပါတယ်။အမေရိကန်ပြည်ထောင်စုကျောင်းတွေမှာတနက်ပစ်ခတ်မှုတွေရှိနေတာကြောင့်ဒီလိုပစ်ခတ်မှုတွေကိုထိန်းချုပ်ဖို့ဆိုလို့ရှိရင်လက်နက်ကင်ဆောင်ခွင့်ကိုပိုးပြီးတော့တင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့လိုလားနေကြပါတယ
်။ Tomorrow Texas state ကဟိုလက်နက်ကင်ဝင်ရှိရဲ့ state လေ right so right to bear arms ဆိုတော့လက်နက်တနက်ပိုင်းဝင်ကင်ပိုင်းဝင်ရှိရဲ့ public ကင်ပိုင်းဝင်ရှိရဲ့ပေါ့နော်ဆိုတော့ကြောင့်မလို့စိတ်လိုပူတာပေါ့နော်ဒါပေမဲ့လည်းအကုန်လုံးကတော့အလုပ်ကင်လေးနဲ့မိသားစုဆိုတော့လည်းအလုပ်လုပ်ရတယ် right အဲဒါကြောင့်မလို့ကလေးရအကြောင်းက public school မှာထားထားရတာ right ဥပမာသူပြအများသူများတော့မသိဘူးနော်ကျွန်တော်မိသားစုဆိုတာကတော့ကျမကအကောင့်ထုတ်ဖို့လည်းကိုယ်နဲ့စဉ်းစားနေရမှာမဟုတ်ဘူး။ကျမလိုအပ်ချက်ရခလီးရဒါကြောင်းတက်ရမယ့်ရှင်တို့ဒါကြောင်းတက်ရမယ့်ပေါ့နော်။ဒီလုံးကြုံရေးကိစ္စလုပ်ရမယ့်တာကဒါစိုးရနဲ့နောက်ပြီးတော့ကျမဒီ district ကတာဝန်ရှိသူရဲ့တာဝန်ပေါ့။ဆိုတော့ကိုတာဝန်အားလုံးကိုယူရမယ်ဆိုလို့ရှင်ကျမဒီကြောင်းကခလီးကိုလုံးကြုံအောင်လုပ်ပေးနိုင်နေမယ်လို့ထင်ပါတယ်။
မနေ့တုန်းကမေလမှာ Texas ပြည်နယ် Uvalde မြို့က Rock အခြေခံပညာမူလာတန်းအကြောင်းကိုတနက်သမားကဝင်ပစ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးသေဆုံးသွားပါတယ်။အဲဒီလိုသေဆုံးပြီးတဲ့နောက်ပိုင်းမှာ Texas ပြည်နယ်ကအထူးသဖြင့်ဒီအခြေခံပညာကျောင်းတွေမှာလက်နက်ကင်လုံခြုံရေးအဆောင်ချထားဖို့ပြည်နယ်ကဥပဒေပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်းငွေကြေးအခက်အခဲအပြင်တခြားခက်ခဲတွေကြောင့်အခုထိအကောင့်ထဲမဖော်နိုင်သေးဘူးလို့လည်းသိရပါတယ်
။ကျွန်မအနေနဲ့ကတော့ပေါ့နော်ဟို stateပြီးနေအနေနဲ့ကဒါလုံးတင်တယ်ပေါ့နော်ဒီကိစ္စကလိုအပ်မဲ့အခြေအနေဖြစ်နေတာပေါ့နော်အခုနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ရှင်ဒါပေမဲ့state တိုင်းဒီ district တိုင်းပေါ့နော် district တိုင်းကဒီဟာ budget ကမရှိဘူးပေါ့ကိုယ့်ရဲ့အချို့ district တွေကခိုင်နေရတည့်ရခိုင်နေတယ်ရှိရကြီးရတယ်ရှိရပေါ့နော်ကြီးရဟာကြတော့ကျောင်းနေရာများတော့သူတို့ချပေးတဲ့ budget နဲ့မလောက်ဘူးပေါ့နော်အစိုးရကဒီ legislature legislator သူချထားပြီးတာကအမကျောင်းတစ်ကျောင်းကိုတတန်းဝယ်ပေါ့နော် 1.5 million သူချပြီးရဲ့ but အမေရိကန်လိုအပ်တဲ့ budget က like 4.4 million လောက်လိုအပ်နေမှာပေါ့နော်သူ district ပေါ်မှာမူတည်ပြီးတော့ဆိုရခါကျတော့ဟိုနည်းနည်း practical ကမကြနိုင်ဘူးပေါ့ကွာတည်ရမှာ
ကျောင်းနေမှာပါဒီလိုအစုလိုက်အပြုံလိုက်တည်စေအောင်ပေါ့ဒီလက်နဲ့ကန်ဆောင်ပြီးတော့ဝင်ပြီးတော့ပြစ်ခတ်တာမျိုးတွေကိုဒီကာဝယ်တားဆီးဖို့အတွက်ပေါ့နော်ဒီအစိုးရအနေနဲ့ဘလောက်ထိဘာတွေလုပ်ပေးစေချင်ပါလဲ
ကျွန်မဆွနာပေါ့နော်ကျွန်မအဓိကပြောချင်တာကတခုလဲလုပ်လို့မရအောင်ပေါ့နော်ဒီအခုဒီ house bill 3ပေါ့သူတို့ပြဌာန်းတာဟာတခုရဲကိုသူတို့လုပ်လို့မရအောင်ဖက်ဖက်ကရင်တခြားသူတို့ရဲ့ law ဆီကိုလည်းပြင်မရမှာပေါ့နော်အထူးသဖြင့်အဲ့ဒီတနေ့ကန်ဆောင်ခွင့်ပေါ့နော်အသက်ပေါ့နော်အခုဆိုလို့ရှင်16နှစ်ဆိုရင်ဝယ်လို့ရတယ်ပေါ့နော်ဟို tomorrow ဒီပြင်ဆင်ခွင့်ပေါ့နော်တောင်းဆိုနေရ20နှစ်ထိတိုးပေါ့အဲ့လို20နှစ်တိုးရှင်ဘာလဲပြောထိန်းချုပ်မှုကန်ထရိုးဘိုင်းမှာပို့ပြီးတော့ကောင်းလာနိုင်တယ်ပေါ့နော်ဆိုတော့ဒါ research တွေနဲ့လုပ်ထားရတဲ့ document တွေလည်းရှိရဲဒါပေမဲ့ပြဿနာကဒီstate legislature ya အတူတူအမြဲဒီ clause ကိုအမြဲ decline လုပ်တယ်ပေါ့နော်ဆိုရခါကြတော့သူတွေကလူတွေရဲ့တောင်းဆိုချက်ကိုနားမထောင်နေဘူးပေါ့နော်ကျွန်မထင်တာကတော့ဒီဟာ pass မဖြစ်အောင် block လုပ်နေရများတော့အဖြစ်အရဒီ you know gun ရောင်းချနေရဲ့ site company စီက lobby ဝင်လုပ်ပြီးတော့ဝင်ဖြစ်ဖြစ်နေလို့ပဲလို့ကျွန်တော်အယူဆတယ်
လနကိုင်လုံချုံရေးဝန်ထမ်းတွေအလုံးလောက်ခတ်မထားနိုင်ဘူးဆိုရင်အเจ้าကဝန်ထမ်းတွေဆရာဆရာမတွေကိုဒီလက်လက်တက်ဆင်ပေးဖို့ဆိုပြီးတော့လဲဟိုတော်တော်များများကအကြံပြုကြပါတယ်တချို့ကလည်းပဲဒါကိုမလိုလားပါဘူးဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲ
ကျမတို့နေရဲ့ district မှာတော့အဲ့လိုမျိုး police officer တွေအောင်ခန့်နေစင်အောင်မရှိသေးဘူးပေါ့နော်။အเจ้าနေရာကဖွင့်နေပြီ။အဲ့လိုရဲဝါတွေတော့မရှိဘူးပေါ့ကိုရဲ့။ဒီတိုင်းမဲ့ဟိုရှိရဲ့ရှိပြီးသားရဲဌာနရဲ့ rotate လုပ်ပြီးတော့သွားပြီးတော့အကြောင်းပြထားပုံစံမျိုးတော့ပဲရှိရပါတော့။လူမျိုးတကယ်ဟို district တောင်းဝိုင်းနှားနာရဲ့အားမျိုးဆိုတာမရှိသေးဘူးပေါ့လို့ပြောစရာသူတို့ချင်းချင်းမလုပ်နိုင်သေးဘူးပေါ့နော်။ဒါပေမဲ့အလို့ပေါ်ကြောင်းဆရာဆရာမတော်ပြီးတော့သူစာသင်နေရတဲ့ပြင်တနက်ပါကင်ခိုင်းမျိုးတနက်ဖြစ်တဲ့ဖို့ training တော်လို့ဖို့ပါညာလို့တကယ်ကသူကသူ့လို့မဟုတ်ဘူးပေါ့လို့ပြောရမှာဆိုလို့ရှင်သူ့လို့ကကြောင်းသားလေးကိုစာပညာသင်ကြားပေးရတာသူ့ရဲ့ number one choice အဲ့အကြောင်းလို့လေသူကဆရာဖြစ်ကြောင်းဆရာဖြစ်တောင်းယူခဲ့ရ right အဲ့ဒီတော့သူတို့ထပ်ပြီးအပူသွားပေးနေဘူးကဒါအဓိပ္ပာယ်မရှိဘူးကျွန်မတို့ထင်
တချို့ clay တွေဟာငယ်စဉ်မှာအကြောင်းမျိုးမျိုးကြောင့်ဒါမိသားစုအရေးတခြားကိစ္စတွေအကြောင်းဒီစိတ်ကျမ်းမာရေးကိုထိကိုက်ခဲ့ရတဲ့စိတ်ဒဏ်ရာတွေရခဲ့တယ်ဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုစိတ်ဒဏ်ရာတွေကုစားပေးဖို့ကလည်းအရေးကြီးတယ်ဆိုပြီးတော့ပညာရှင်တွေကထောက်ပြပါတယ်ဘယ်လိုသဘောရပါလဲ
Child counseling ပေါ့နော်လုပ်တဲ့ဟာမျိုးနောက်ပြီးတော့ဟိုအခြား program တွေပေါ့နော် funding ကိုပို့ပေးတင်တယ်လို့ထင်တယ်ပေါ့နော်ပြီးရခါကျတော့ဟုတ်လူရယ်ကလေးចောင်းသားလေးပေါ့เนาะတယောက်နဲ့တယောက်ဘယ်လိုပို့ပြီးတော့တယောက်တယောက်ဟိုစင်နာတနာတန်အောင်ပေါ့เนาะသင်ပြီးအဲ့ဒီဟာရာလေးကိုပို့ပြီးတော့မြင့်တင်နိုင်အောင်လုပ်နိုင်မလဲပေါ့เนาะအဲ့ဒီဘိုင်းတို့သူတို့ပို့အာသက်သေးရောအာကျူးစားမယ်ဆိုလို့ရှင်ဒီကလေးကတော့အရှင်ကြီးလာလို့ရှင်ဒီလိုမျိုးဖြစ်တဲ့တွေမဖြစ်အောင်သူတို့ပြန်ပြီးတော့ကာကွယ်ပေးနိုင်တယ်လို့ထင်တယ်လေ
ကလေးတွေလုံခြုံပေးကင်းဖို့အတွက်ဒါမိဘတွေကလည်းကိုယ်တက်နိုင်တာတွေကိုကိုယ်စီလုပ်ကြဖို့ဆိုလို့ရှင်ဘာတွေလုပ်မယ်လို့စိတ်ကူးမိပါလဲ
။ဟိုဒီကျမတို့November election time လာရခါကြလို့ရှင်ကိုပြည်နယ်ခရိုင်အလားတိုင်းအရာပေါ့နော်တွားပြီးတော့ vote လုပ်ပေးကြပါလို့ဟိုကိုပြောချင်တဲ့ကိုယ့်ရဲ့ဆန္ဒကိုပေါ့နော်ထုတ်ဖော်ပြောကြားနိုင်လို့ဒီ vote casting ကအရေးကြီးရယ်ပေါ့နော်။ဘောလုံးပြီးတော့မှလုတော့မှကိုကဟိုလူချင်းနဲ့ပြောင်းလဲမှုဖြစ်အောင်လုပ်နိုင်မှာဖြစ်တဲ့အတွက်ဒီကျမတို့ US မှာရှိနေတဲ့citizen စီအနေနဲ့ကြိုးစားပြီးတော့ဘောလုံးပြီးကြပါလို့ကျမတို့တောင်းခံချင်ပါတယ်
2023ခုနှစ်အတွင်းလူအစုလိုက်အပြုံလိုက်တည်ဆုံအောင်တနက်နဲ့ပြစ်ခတ်မှုပေါင်း900လောက်ရှိပြီးတော့အဲ့လိုပြစ်ခတ်မှုတွေအတွင်းကလေးနဲ့ဆယ်ကျော်သက်အရွယ်1300လောက်တည်ဆုံခဲ့ပြီးတော့ဖြစ်ပါတယ်ဒီမတော်တဆပြစ်ခတ်မှုဒါမှမဟုတ်လို့ရှိရင်ကိုယ့်ကိုယ်သေချောင်းကြံစည်တာရည်ရွယ်ချက်ရှိရှိပြစ်ခတ်တာကြောင့်ဒီတနတ်တန်ရနဲ့တည်ဆုံသူပေါင်းအခုချိန်မှာဆိုလို့ရှိရင် 3,000 ကျော်လောက်ရှိနေပြီလို့ gunviolencearchive.org မှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်အပြီးအခုတခါတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာလျှက်ငြိမ်လျှက်စစ်ဓာတ်နဲ့ပြင်းအကြောင်းကိုနားဆင်ရဖို့ရှိပါတယ်။လျှက်စစ်ဓာတ် electricity ဆိုတဲ့ဝါဟာရဟာ Greek ဘာသာနဲ့ဆိုရင် electron လို့ခေါ်တဲ့ပြင်းကနေစတင်ပေါက်ဖွားလာတာပါ။ပြင်းမှာစတွေ့တဲ့ static electricity လျှက်ငြိမ်လျှက်စစ်ဓာတ်ဟာလူသားတွေကိုတိုးတက်ပြောင်းလဲစေတဲ့သိပ္ပံပညာမှာဘလို့အရေးပါလဲဆိုတာကိုဒေါက်တာခင်မောင်ညိုနဲ့မေးမြန်းပြီးဒေါက်ခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ။
ဒါစီဆိုင်နေမှာဆိုလို့ရှင်တယ်လီဖုန်းမပြောဘူးသူတို့စာလေးတွေကတ်ထားပါတယ်ရှင်အဲ့ဒါဘာကြောင့်ပါလဲ
အတိအကျတော့ပြည့်စစ်တဲ့စီးနိုင်တဲ့ပစ္စည်းဆိုတော့ယူဆတယ်အဲ့ဒီပြည့်စစ်တဲ့စီးနိုင်တဲ့ပစ္စည်းက sparking ပြည့်စစ်တဲ့မီးကူးသွားပြီးတော့ဒါစီဆိုင်မီးလောင်မှာကြောက်လို့ပါပဲအမှန်တော့ဖုန်းပြောတဲ့ခါမှာထွက်တယ်electric spark လို့ခေါ်တဲ့မီးကူးဟာအတော်လေးခဲရပါတယ်။ဘာကြောင့်လဲဆိုရင်ဖုန်းမှာ electric spark ဆိုတာအမှန်နဲ့သို့တော့အဲ့ဒီဖုန်းမှာ electrostatic force ဝင်နေတယ်။ဒါကိုပြောမယ်၊လှုပ်မယ်၊ကိုင်မယ်ဆိုရင်ပြဿနာနည်းနည်းရှိနိုင်တယ်။ဓာတ်စီထည့်တဲ့အချိန်မှာဖုန်းကို dashboard ပေါ်တောင်းဖို့ရအရှိတ bonnet ပေါ်တင်လိုက်တဲ့အခါမှာရှော့ကြအောင်ဘာညာဆိုရင်အဲ့ဒီမှာပြက်စစ်တပ်ထွက်လာတယ်။ဆိုရင်အဲ့ဟာကဆရာညင်ပြစစ်တာပဲဖြစ်တယ်ဆိုတော့ဟာက electrostatic
ဟုတ်ကဲ့ဆရာတော့ပြစစ်ဓာတ်နေပေါ့နော်ဆရာပြောတဲ့ electrostatic ဆိုတာဘာလဲဆရာနည်းနည်းရှင်းပြပေးပ
ါ electrostatic စပြီးတော့တွေ့တာကတော့တော်တော်စောစောပဲပြစစ်ဆရာစစ်ဆိုတော့တွေ့တယ်ဆရာစစ်ကိုအင်္ဂလိပ်လို electric လို့ခေါ်တယ် အမနာနာမည်ကြီးတဲ့သိပ္ပံပညာရှင်တဦးရှိတယ်။သူကဂရိကကျောမှန်နေတယ်။သူ့နာမည်သေလလို့ခေါ်တယ်။သီလီစဖို့တဲ့ပုဂ္ဂိုလ်ဟာပရင်းနဲ့ပိုးစလေးပို့လိုက်ရင်အဲ့ဒီပိုးစလေးကကျန်တဲ့ဆက်ကူလိုမျိုးသိရွက်တယ်ကွာ။ဟိုတုန်းကဆက်ကူမရှိသေးရင်သိရွက်တယ်။ဟိုဆွဲဆောင်တာတွေ့ရတာ။ဟာဒီထဲမှာပရင်းနဲ့မှနတ်ရှိတယ်လို့သူတို့ကယူဆ။ပရင်းရဲ့နာမည်ကဂရိလို့ခေါ်ရင် electric ဖြစ်တယ်။ဒါကြောင့်အဲ့ဒီမှာ electric ဆိုတော့စကားစပေါ်လာတယ်။ပရင်းမှာနတ်ရှိတယ်ဆိုတော့ဒီပရင်းကိုဇူးတဲ့အတွက်ကြားမှရည်အတွက်ဝတ်ဆင်သုံးဆွဲတဲ့နေရာတွေအများကြီးဖြစ်လာတယ်။ဒီအရှိအလယ်ပိုင်းဒီအရှိတောင်းနောက်တော့တရုတ်ဂျပန်တို့ကစတော့ပရင်းဟာကြားမှရည်အတွက်ဒီလက်ကောင်းတယ်။နောက်ဖို့ရင်နတ်ကြီးရှိတယ်ဆိုတော့စတော့အဲ့ဒီ electrostatic force ကြောင့်သူတို့စသိတာအဲ့ဒီအချိန်ကဖြစ်တယ်။ပြင်းကိုပိုးလိုမျိုးအစနဲ့ပုတ်ရင်တက်စစ်တာထွက်တယ်နောက်ပိုင်းမှာပလတ်စတစ်တွေကော်တွေဒီလျှက်မလိုက်နိုင်တဲ့ပစ္စည်းပေါ်သစ်သားတော်မှပုတ်လိုက်ရင်တက်စစ်တာထွက်လာတွေ့ရတယ်အဲ့ဒီလျှက်စစ်တာကိုကျွန်တော်တို့က electrostatic force တဲ့အမြင်ဆိုတာဒီအသိမှတ်ပြုကြတာ
ဒါအဲ့ဒီလျှက်စစ်ဓာတ်ငြိမ်အကြောင်းကိုလည်းဆက်ပြီးတော့ပြောပြပေးပါဆရာလျှက်စစ်ဓာတ်ငြိမ်ကဘယ်လိုမျိုးရှိလဲသူကဘယ်လိုမျိုးလဲပေါ့နော်အဲ့ဒီလည်းပြောပြပေးပါဆရာ
ဒီလျှက်စစ်ဓာတ်ငြိမ်ဖြစ်ရတဲ့ဟာတော့ကျွန်တော်တို့ကွန်ဒက်တာနဲ့နန်ကွန်ဒက်တာဟောတတုတွေကိုကျွန်တော်ပြက်စီးလိုက်တဲ့ပစ္စည်းလို့အခုခင်မှာသိပါတယ်ပြက်စီးလိုက်တဲ့ပစ္စည်းတွေကိုနန်ကွန်ဒက်တာလို့ခေါ်တယ်အဲ့နန်ကွန်ဒက်တာတွေမှာပယ်ရင်းကအဓိကကြတော့သူစတုအဲ့ဒီပြက်စစ်လိုက်တဲ့ပယ်ရင်းအပြင်ကိုကျန်တဲ့မလိုက်တဲ့ပစ္စည်းတွေကလည်းတက်ညီပြီးအဲ့တော့တက်ညီက plus နဲ့ minus ဆိုတော့နှစ်မျိုးရှိတယ်ဆို minus ကတကယ်ကြီးဆွဲတယ် plus ကတွန်းတယ်ပေါ့ဒီတေလလို့တွေ့တဲ့အချိန်က BC 900ပေါင့်ကျင်တော့ကဆိုတော့နှစ်ပေါင်း2600လောက်ရှိပြီပေါ့အဲနောက်ပိုင်းမှာကျတော့ Benjamin Franklin တို့ကဆက်တော်လေ့လာတယ်လေ့လာတော့ဒီတက်ညီအကြောင်းတော်တော်လေးကိုသိလာကြ
ဒီတက်ညီကချိုးချိုးတွေရောရှိပါသလားဆရာဆရာစောစောပြောတယ်လို့ဆိုရင်ဒီဓာတ်ဆီဆိုင်လိုမျိုးမှာတုံးမှုနဲ့ဥစ္စာမှာတတိယတော်တော်ထားရတယ်ပေါ့နော်မီးလောင်တတ်တယ်ဆိုတော့အဲ့လိုမျိုးချိုးချိုးဘဘဲနေရာတွေမှာတွေ့ရပါသေးလဲဆရာ
တက်ညီကတော့ဓာတ်ဆီဆိုင်နဲ့မကပါဘူးဒီဓာတ်ဆီကိုလောင်စာဆီကိုရှေ့ပြောင်းတဲ့ခါမှာအမှန်တန်တတိထားရတယ်ပလတ်စစ်ပုံးတဲ့ကိုပလတ်စစ်ပိုက်နဲ့ထည့်တဲ့ခါမှာဘုံမာပြီလို့ပူပြင်းတဲ့ရာသီဥတုရှိတဲ့နေရာမှာဆိုရင်ခဏခဏမီးထောက်တောက်လေပောက်ကွဲတာကိုတွေ့ရတယ်ဒီတိုင်းပဲမော်တကားနေနဲ့တဲတဲ့ခါမှာမော်တကားမှာဓာတ်ဆီထည့်ရတယ်ဓာတ်ဆီကလှုပ်ရင်လှုပ်ရင်လှုပ်ရင်နဲ့အဲ့မှာဆက်ညင်အာဖြစ်ပေါ်လာတယ်တကယ်လို့များဒီဓာတ်ဆီအငွေ့ကိုထွက်လာမယ်ဖုံးဖွင့်လာမယ်ဆိုရင်ထပောက်ကွဲနိုင်တဲ့အနေအထားရှိတယ်ဒါကြောင့်ဓာတ်ဆီကိုတန်ပုံးနဲ့ပဲတဲဖို့ပြောကြတယ်အဲ့တန်ပုံးနဲ့တဲတော့မှသိစိတ်မချရဘူးဒေါင်းဓာတ်ဆီတဲတဲ့ဓာတ်ကြီးတွေကသူတို့အောက်မှာအတ်ချပါတယ်ဆက်ညင်ကျက်စစ်တဲ့အပြင်ကိုထွက်သွားအောင်ဆိုတော့ပန်ဂျိုးတွေတန်းလန်းတန်းလန်းနဲ့တွေ့မှာပါဓာတ်ဆီထည့်တော့နည်းနည်းသတိထားတော့အများသောအဖြစ်ပုံးတွေတိုင်ကီတွေကဒီဖြူရတန့်စေအကုန်လုံးကတန်နဲ့ဖြစ်တဲ့အတွက်ပြဿနာအများကြီးမရှိဘူးဒါပေမဲ့ဒီထည့်တဲ့အခါမှာပိုက်ကိုကျွန်တော်ဘုံမာဒီမာတော့ခါကြတော့သွင်းလိုက်ထုတ်လိုက်သွင်းလိုက်ထုတ်လိုက်လို့တော့အန္တရာယ်ကြီးနိုင်ပါတယ်ဘုဒ္ဓတိတော့အများသောပောက်ကွယ်မှုတွေမဖြစ်ဘူးထိုင်းမှာတော့ဒီပောက်ကွယ်မှုတွေဖြစ်ခုတာတွေ့ရတယ်ဒါကဖုန်းပြောလို့ဆိုတော့သူတို့ယူဆကြတယ်တကယ်တော့ဖုန်းပြောလာနဲ့မဆိုင်ဘူးဖုန်းလွတ်ကြတာမျိုးဖုန်းတွေကိုပုတ်တာမျိုးတတိထားဖို့တို့တယ်လို့ကျွန်တော်ပြောချင်တာပ
ါဆိုတော့ဒီပြဉ္ဉ်ရဲ့ဒီဟိုအတုံးကြပုံလေးတွေနည်းနည်းပြောပြပေးပါဆရာ
ပရင်းကိုအကြမ်းမှအတွက်သုံးရတယ်ဟိုလဘင်းမှာဆွဲတာဆိုရင်ဒီကအမြဲတမ်းဒီအင်ကြီးလေးနဲ့ပုတ်တိုင်တော့ဆရာဉ္ဉ်ကထွက်လာတယ်ကိုယ့်စီမှာဆရာစစ်တက်စီးလာရင်နည်းနည်းနေလို့ထိုင်လို့ကောင်းတဲ့လူတွေကျရှိတတ်ကြပါတယ်အဓိကဒီလျှက်ငြိမ်ရှိရင်ဒီလျှက်ငြိမ်ရဲ့အကျိုးကြောင့်တန်လိုက်ဆက်ကွင်းနဲ့တို့ဒီမှာလျှက်ငြိမ်ကအများကြီးအကျိုးပြုပါတန်လိုက်ဆက်ကွင်းကိုကျွန်တော်တို့ကဒီ induce လုပ်တယ်ညှို့ယူတာပေါ့ညှို့ယူတဲ့ဟာကြတော့အဲ့ဒီကနေလျှက်စစ်တက်ထွက်လာလို့ရတယ်ဒီလျှက်ငြိမ်ကကြောင်းပြန်နောက်တစ်ခုရှိတာကင်နက်တစ် electric ပေါ့စီးသွားနေတဲ့လျှက်စစ်အခုကျွန်တော်တို့အကုန်လုံးသုံးနေတဲ့လျှက်စစ်တက်တွေကစီးဆင်းနေတဲ့လျှက်စစ်ဘာလို့စီးလဲဆိုတော့ electron တွေစီးတာအမှန်တော်တဲ့ပုံကိုလေးလို့ကျွန်တော်တို့ဒီသေလလို့ခေတ်ပြန်ကျွန်တော်မှတ်ထားရမှာ ဘာကြောင့်လဲဆိုရင်ဒီ electronic စီးသွားနိုင်အောင်လုပ်နိုင်ရင်ပြည့်စစ်တက်သုံးနိုင်ရင်ဆိုတော့တွေ့ရတယ်အဲ့တော့ Benjamin Franklin ကလုပ်တယ်လို့ Michael Faraday ဆိုတဲ့ပုဂ္ဂိုလ်ကအာတို့ induce လုပ်လို့ရပြည့်စစ်တက်ကိုအဲ့ဒီနေရာထုတ် dynamo ဆိုတော့ဒီ generator စလုပ်လာ Faraday ကစလုပ်တယ် electronic ကပြည့်စစ်လိုက်တဲ့ပစ္စည်းအားလုံးကိုသူသွားလို့ရတယ်အဲ့လိုစီးသွားတဲ့အခါမှာကိုကသွားကင်ပြီးလဲတက်လိုက်ပြီးတော့ဒီနှလုံးတွေပါဒီမှာရပ်သွားနိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့အဲ့ဒီ clear set ကပဲနှလုံးခုံအောင်လည်းလုပ်နိုင်တာရှိပါတယ်။ဒါကြောင့်သိပ္ပံပညာအတွက်အမှန်အရေးကြီးပါတယ်။အရန်နောက်ပိုင်းမှာကောင်းလာတဲ့အတွက် electron ကိုခိုင်းစားနိုင်တဲ့ electronic ကအခု computer တို့ handphone တို့ TV တို့အဲ့ဒါအကုန်လုံးမှာ electronic ကဥဆောင်။ဒါကြောင့်ပြည့်ငြိမ်ကိုစတွေ့တဲ့ပုဂ္ဂိုလ်ကျွန်တော်တို့ကဒီနေရာနေပြီးတော့ကျေးဇူးတင်ဂုဏ်ပြုတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA American အသံကထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းကဖြစ်ပျက်နေတဲ့သတင်းတူးတွေကိုပေးပို့လိုရဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုအစီအစဉ်တွေကိုလည်း VOA Internet ဆာမျက်နှာမှာအလွယ်တကူပြန်လည်နားဆင်နိုင်ပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတော့ကြံနေတဲ့အချိန်တွဲမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
။ Belarus နိုင်ငံခြားရေးဝန်ကြီး Sergey Alenista September 15ရက်နေ့တောက်ကြနေမှာမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒုတိယဝန်ကြီးချုပ်ဦးတန်းဆွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ပြောကြားချက်ကိုဘယ်လာရုစ်အစိုးရသတင်းဌာန BELTA မှာဖော်ပြထားပါတယ်။ဒုတိယဝန်ကြီးချုပ်ဦးတန်းဆွေဟာဘယ်လာရုစ်နိုင်ငံမှာမြန်မာကောင်စစ်ဝင်ရုံဖွင့်ဖို့အတွက်မင်းစ်မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။အခုလိုမြန်မာကောင်စစ်ဝင်ရုံဖွင့်လှစ်တာကိုဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးကကြိုဆိုလိုက်ပြီးမြန်မာတန်တမန်တွေဘယ်လာရုစ်မှာရှိလာတဲ့အတွက်ဒီနိုင်ငံရဲ့ကုံတွယ်ရေးစီးပွားရေးသိပ္ပံဆိုင်ရာနဲ့ပညာရေးကဏ္ဍတွေကိုမြမမိတ်ဆွေတွေအနိကလေ့လာရမှာအထောက်အကူဖြစ်စေမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။အာဆီယံအဖွဲ့အနေနဲ့အလက်ကျဥက္ကဋ္ဌရာထူးပြောင်းလဲသွားပေမဲ့မြမပြည်သူတွေပေါ်မှာပံ့ပိုးကူညီမှုတွေဆက်ပြီးထားရှိဖို့နဲ့နိုင်ငံတကာအနေနဲ့မြမအရေးကိုမေ့မဖြစ်ကြဖို့ဥရောပပါလီမန်ဒုတိယဥက္ကဋ္ဌကစက်တင်ဘာ15ရက်မှာကြောက်ရွံ့တဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့အပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ထုတ်ပြန်ကြမှာတော့ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီကိုကာကွယ်ဆောင်ရှောက်မြင့်တင်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဆွေတွေထပ်မံကြိပြူချောင်းအလေးနဲ့ပြောကြားခဲ့ပါတယ်။အရှိတောင်အာရှတခွင်မှာမြေရှားတပ်တူနဲ့တခြားရှားပါတွင်းထွက်တပ်တူတွေအကြီးအကျယ်တူးဖော်ထုတ်ယူနေတဲ့အတွက်ဒေသရင်းမြေယာနဲ့သဘာဝဝန်းကျင်ထိန်းသိမ်းရေးဓမ္မတွေအတွက်အသက်အန္တရာယ်တွေနဲ့ဂျုံရတာချင်းချောက်ခံရတာတွေကြုံနေရတယ်လို့ Global Witness ရဲ့အစင်ခန်းစာအတက်မှာထောက်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမြေရှားတူဖို့ထုတ်လုပ်ရောင်းချရေးဂွင်းဆက်တစ်ခုလုံးဟာကောင်းကောင်းမွန်မွန်တလန်းတရားနီလန်းကြကြလုံနေတာမဟုတ်ဘဲဝင်းကျင်တဘာဝချိုးဖောက်မှုနဲ့အလုသမားတွေပေါ်မှာအမျက်ထုတ်မှုတွေတွေ့နေရတယ်လို့ပြောပါတယ်။ American Motor Car Company လုပ်ငန်းကြီး၃ခုကအလုသမား13,000ကျော်တောက်ကြနဲ့စုဝေးဆန္ဒပြနေချိန်မှာပဲသမ္မတ Joe Biden ကအခုနှစ်ပိုင်းတွင်စံချိန်နေရတဲ့အကျိုးမြတ်ကိုမျက်မျက်တက်တာခေါ်ဝေပေးဖို့တောင်းဆိုခဲ့ပါတယ်
။ကျေးဇူးပါသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါ။ဒီကနေ့မနေ့စီစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးအတန်ပိုင်းရုပ်တန်ပိုင်းအင်ဂျင်နီယာတွေကတော့ဇူဘေးအထရနဲ့ဂျမီကုပ်တို့ဖြစ်ပါတယ်။ဒီနေ့မနေ့စီစဉ်တွေကိုရေဒီယိုအပြင် VOA website YouTube နဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ချစ်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ VOA American တန်ကထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုဖို့လည်းဖိတ်ခေါ်ပါတယ်။ခုတော့စနေမနေ့ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာခွင့်ပြုပါခင်ဗျာ။တောတာရှင်နေနဲ့ကမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့နဲ့ဖြစ်ကြပါစေ။ဗီဒီယိုကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကတော့ငြိမ်းချမ်းရေးပါခင်ဗျာ။This program.